Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American အသံရဲ့2020ခုနှစ်ဒီဇင်ဘာ18ရက်စက်တာပရီညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေးပေါ်အခြေအနေကြောင့် VOA စီဇန်တွေကိုရာရာဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ဝင်းမင်းနဲ့မမျှသစင်အောင်တို့ကပြောပြပါမယ်ကျင်းသစ်သမ္မတအီမန်နျူအယ်မက်ခရွန်မှာကိုဗစ်ပိုးစစ်ဆေးတွေ့ရှိခဲ့တယ်လို့အစိုးရကကြေညာလိုက်ပါတယ်။သမ္မတမက်ခရွန်မှာအစာပိုင်းကိုဗစ်လက္ခဏာစတွေ့ခဲ့လို့စစ်ဆေးခဲ့ရကနေဒီနေ့ပဲအခုလိုပိုးတွေ့ခဲ့တယ်လို့ကျင်းသစ်သမ္မတရုံးကကြေညာလိုက်တာပါ။သမ္မတမက်ခရွန်အနေနဲ့ကိုဗစ်စီးနင်းစည်းကမ်းတွေနဲ့နောက်ထပ်9ရက်တည်တံ့ခွဲနေသွားပြီးအလုပ်တွေကိုအဝေးကနေဆက်တာဝန်ထမ်းဆောင်သွားမယ်လို့ဆိုပါတယ်။သမ္မတမက်ခရွန်မတိုင်ခင်ကိုဗစ်ဖြစ်ခဲ့တဲ့နိုင်ငံခေါင်းဆောင်တွေကတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဒီထိုင်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်နဲ့ဘရာဇီးသမ္မတဂျီယာဘောဆန်နာရိုတို့ဖြစ်ကြပါတယ်။ဒီဗိုင်းရပ်စ်ပိုးကြောင့်တကမ္ဘာလုံးကလူပေါင်း 1.6 သန်းသေဆုံးပြီးစုစုပေါင်း84သန်းကျော်ကူးစက်ခံရခြင်းမှာအဆိုးဆုံးခံနေရတဲ့အမေရိကန်နိုင်ငံမှာတော့ဒုတိယမြောက်ကိုဗစ်ကာကွယ်ဆေးအတွက်တရားဝင်အတည်ပြုနိုင်ရေးလုပ်ငန်းစဉ်တွေကိုဒီနေ့စတင်တော့မှာဖြစ်ပါတယ်။အမေရိကန်အစားအစာနဲ့ဆေးဝါးကုကဲရေးအဖွဲ့ FDA ရဲ့ကာကွယ်ဆေးအကြံပေးအဖွဲ့အနေနဲ့မက်ဆာချူးဆက်စ်ပြည်နယ်အခြေစိုက်မော်ဒါနာကုမ္ပဏီနဲ့မျိုးသားကျန်းမာရေးအဖွဲ့တို့ပူးတွဲဖော်ဆောင်နေတဲ့ကာကွယ်ဆေးဆိုင်ရာအချက်လက်တွေကိုစစ်ဆေးမှာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာ့ကျန်းမာရေးအဖွဲ့တပြွေချူရဲ့ကိုဗစ်စတင်တဲ့ဇင်းနစ်လိုက်နိုင်ရေးသုတေသနအဖွဲ့တရုတ်ကိုဇန်နဝါရီလသွားဖို့ရှိတာကိုတရုတ်နိုင်ငံဘက်ကလည်းကြိုးစိုးလိမ့်မယ်လို့တပြွေချူကပြောလိုက်ပါတယ်။တကယ်တော့ဒီကိုရိုနာဗိုင်းရပ်စ်မူလရင်းမြစ်ကိုနိုင်ငံတကာစုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့အရင်တောင်းဆိုခဲ့တာတွေကိုတရုတ်နိုင်ငံဘက်ကပယ်ချခဲ့ပြီးဒါကတရုတ်ဆန့်ကျင်ရေးဖြစ်တယ်ဆိုပေမဲ့WHO ဦးဆောင်တဲ့စုံစမ်းရေးကိုတော့လမ်းဖွင့်ပေးလာခဲ့ပါတယ်။ဒါပေမဲ့လည်း WHO စုံစမ်းရေးသမားတွေအနေနဲ့ဒီဗိုင်းရပ်စ်စတင်စစ်ဆေးတွေ့ရှိခဲ့တဲ့ဝူဟန်မြို့ကိုသွားနိုင်မသွားနိုင်ကတော့မရှင်းလင်းသေးပဲဆက်လက်ဆွေးနွေးနေဆဲဖြစ်ပါတယ်။ WHO အဖွဲ့ Pacific နောက်ပိုင်းဒေသဆိုင်ရာအရေးပေါ်လုပ်ငန်းများညွှန်ကြားရေးမှူးဘာဘာချူတင်းအိုလိုဝါခရူရာကဒီနေ့သတင်းစာရှင်းလင်းပွဲလုပ်ပြီ
း WHO continues to
WHO အနေနဲ့တရုတ်နိုင်ငံနဲ့ဆက်လက်ဆက်သွယ်ပြီးဒီနိုင်ငံကအဖွဲ့ကိစ္စနဲ့သွားမယ့်နေရာတွေကိုဆွေးနွေးနေပါတယ်လို့ပြောသွားတာပါခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာတော့မြို့တော်တဲ့ကိုဗစ်ပိုးကူးစက်တာထိမ့်မနိုင်တော့ဘူးလို့ဒုတိယမြောက်နေ့အဖြစ်စိုးရိမ်မှုတွေများလာနေချိန်မှာနောက်ထပ်ပိုးတွေ့သူတွေ1000ကျော်ရှိခဲ့ပါတယ်။ကိုရီးယားယောဂထင်းချုပ်ကာကွယ်ရေးအဖွဲ့ကဒီကိုဗစ် -19 ကြောင့်လွန်ခဲ့တဲ့24နာရီအတွင်းအများဆုံးနေ့အဖြစ်သေဆုံးသူ22ဦးထပ်တိုးခဲ့တာကြောင့်အခုစုစုပေါင်းသေဆုံးသူ642ဦးရှိလာပြီလို့ထုတ်ပြန်လိုက်ပါတယ်။ဒီနေ့ပိုးထက်တွင်းမှုဟာ30ဇက်တိုက်မြင့်လာခဲ့တဲ့ရက်40မြောက်လဲဖြစ်ကအခုချိန်ထိစုစုပေါင်းပိုးတွေ့သူ 46,000 ကျော်သွားပါပြီ။ဂျပန်ကတိုကျိုမြို့တော်မှာတော့ပိုးတွေ့သူတင်822ဦးရှိခဲ့ပြီးအရင်သတင်းပတ်တွေအတွင်းတဖြည်းဖြည်းမြင့်တက်လာခဲ့ရကနေအခုတော့မြို့တော်တွင်စံချိန်သစ်မြင့်တက်လာတာပါ။ဂျပန်တနိုင်ငံလုံးမှာတော့ပိုးတွေ့သူစုစုပေါင်း3000လီပါရှိခဲ့ပြီးအခုချိန်ထိစုစုပေါင်းပိုးတွေ့သူပေါင်းက 38,000 ကျော်လာကသေဆုံးသူကလည်း 2,900 ကျော်လာနေပါတယ်။အင်ဒိုနီးရှားမှာတော့ပိုးတွေ့သူတဲ့ 6,900 ကျော်ခဲ့ပြီးနောက်ထပ်သေဆုံးသူအင်ဒိုနီးရှားမှာတော့ပိုးတွေ့သူတဲ့ 6,900 ကျော်ခဲ့ပြီးနောက်ထပ်သေဆုံးသူ 1,300 ကျော်ကစုစုပေါင်းပိုးတွေ့သူ 6,400,300 ကျော်လာပြီးသေဆုံးသူပေါင်းကလည်း 2,000 လီပါရှိလာနေပါပြီ။ဖိလစ်ပိုင်နိုင်ငံမှာလည်းပိုးတွေ့သူတွေ1,000ကျော်ခဲ့ပြီးသေဆုံးသူနောက်ထပ် 20 ကျော်ကစုစုပေါင်းပိုးတွေ့သူ 45,000 ကျော်နဲ့သေဆုံးသူပေါင်း 1,800 ကျော်ရှိလာနေပါပြီခင်ဗျာ။ထိုင်းနိုင်ငံမှာတော့ COVID တန်ခံစီးပွားရေးပြန်ကူစားနိုင်ဖို့နိုင်ငံပေါင်း56နိုင်ငံကခီးသွွားတွေပေါ်ကန့်သတ်ချတာတွေကိုဒီနေ့ဖြေလျှော့ပေးလိုက်ပါပြီ။ဒါပေမဲ့ဒီနိုင်ငံကြားခီးသွွားတွေအနေနဲ့ထိုင်းနိုင်ငံအရောက်မှာမဖြစ်မနေသတင်းနှစ်ပတ်ဟိုတယ်ကရန်တင်းအသွာလာကန့်သတ်နေထိုင်ရမှာဖြစ်တယ်လို့ထိုင်းနိုင်ငံ COVID လုပ်ငန်းအဖွဲ့ပြောကြရထိုဝိစင်ဝိစံယူရိုသင်္ကဆူပါတယ်ဩစတြေးလျပြင်သစ်နဲ့အမေရိကန်ကခီးတဲ့တွေအနေနဲ့ဗီဇာမလိုအပ်ပေမဲ့ခီးစားမထွက်ခင်ပြီးခဲ့တဲ့3ရက်အတွင်းကိုဗစ်ကင်းစင်ကြောင်းထောက်ခံစာနဲ့ဘဲဟိုတယ်မှာကွာရန်တင်းကန့်သတ်နေထိုင်မှာကိုတော့ပြတ်ရမှာဖြစ်ပါတယ်ကိုဗစ်လုပ်ငန်းအဖွဲ့ပြောကြရထိုဝိစင်ကပဲအခုလိုကွာရန်တင်းဝင်ပြီးရင်ရက်30ဗီဇာကို45ရက်အထိတည်တန်းတိုးပေးမှာပါလို့လည်းဆက်ပြောခဲ့ပါတယ်ဒါအပြင်ဒီကွာရန်တင်းသွားလာကန့်သတ်ခံရခြင်းအတွင်းမှာလည်းCOVID-19 ပိုးစစ်ဆေးမှုကိုအရင်2ချိန်ကနေအခုတော့3ချိန်ခံယူရမယ်လို့ထွေစင်ကဆက်ပြောခဲ့ပါတယ်။ဂ ထွေစင်ကပဲအခုလိုပိုတိုးပြီးပိုးစစ်တာကြောင့်နောက်ပိုင်းမှာကွာရန်တင်းခြောက်ရိုက်ကိုလျှော့ပေးသွားဖို့ရှိတယ်လို့လည်းထည့်ပြောခဲ့ပါတယ်နော
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13လိုင်းဒိုမီတာ58 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်တင်ပြပေးသွားပါမယ်ရှင်။မြန်မာနိုင်ငံမှာတံပိုးမြင့်တင်နိုင်တဲ့မွေးမြူရေးနဲ့စိုက်ပျိုးရေးထုတ်ကုန်တွေကိုလက်ရှိဈေးကွက်ပေါ်မှာတည်ဆောက်ဖို့နဲ့ကျင်းစင်ရင်းတို့လိုရိုးရာထုတ်ကုန်တွေကိုကျန်းမာရေးအတွက်အသုံးပြုနိုင်ဖို့ဆက်ပြီးတော့စူးစမ်းလေ့လာတင်တဲ့အကြောင်းမကြသေးခင်ကလုပ်ခဲ့တဲ့သုတေသနတစ်ခုမှာတွေ့ရှိခဲ့ပါတယ်။နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာ American Agency USAID ရဲ့ Feed the Future မြန်မာစိုက်ပျိုးရေးစနစ်နဲ့အစားအစာစနစ်ဖွံ့ဖြိုးရေးစီမံကိန်းကမြန်မာနိုင်ငံကတောင်သူတွေနဲ့စိုက်ပျိုးစီးပွားရေးလုပ်ငန်းတွေအတွက်လက်တွေ့အသုံးချနိုင်တဲ့အကြံပြုချက်တွေကိုသုတေသနပြုလေ့လာပြီးတဲ့နောက်မှာဒီလိုအကြံပြုချက်တွေကိုတွေ့ခဲ့တာပါ။ဈေးကွက်မျှော်မှန်းချက်ကိုဖြည့်ဆည်းပေးနိုင်တဲ့ထုတ်ကုန်အရေးသွေးမြင့်တင်တဲ့နည်းလမ်းတွေမြို့စည်းနဲ့အရေးသွေးအမခန့်ချက်စနစ်တွေကိုတိုးမြင့်ပေးနိုင်တဲ့အခွင့်အလမ်းတွေစရိတ်ကန္တာပေါင်းစုံအတွက်အကြံပြုချက်တွေကိုလည်းဒီဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီလိုတံမိုးမြင့်ထုတ်ကုန်အစီမြင့်တင်ဖို့အတွက်ထောက်ပံ့ပေးဖို့ USAID ကအစဉ်သင်းရှိတယ်လို့လည်း USAID ရဲ့စီးပွားရေးဖွံ့ဖြိုးမှုယုံညွှန်ကြားရေးမှူး Paul Flavor ကပြောပါတယ်။လေလာသုံးသပ်သူတွေကစူပါမားကတ်ဟိုတယ်စားသောက်ဆိုင်ကုန်စုံဆိုင်နဲ့တခြားစီးပွားရေးတွေကိုအခြေခံပြီးတော့မေးမြန်းသုတေသနပြုခဲ့တာပါ။ဒီလိုမြန်မာနိုင်ငံစိုက်ပျိုးရေးထွက်ကုန်တွေအတွက်ပြည်ရင်းဈေးကွက်အခွင့်အလမ်းတွေနဲ့ဆိုင်တဲ့သုတေသနတွေ့ရှိချက်တွေကို online ဆွေးနွေးပွဲပြုလုပ်ပြီးတော့တင်ပြခဲ့ပါတယ်။ဒီဆွေးနွေးပွဲမှာဈေးကွက်တစ်ချက်ထွင်နိုင်မဲ့နည်းလမ်းတွေနဲ့စားသုံးသူလိုအပ်ချက်ဖြည့်ဆည်းနိုင်မဲ့နည်းလမ်းဆိုင်ရာအချက်အလက်တွေကိုလည်းမျှဝေပေးခဲ့ပါတယ်ရှင်။American အစိုးရအဖွဲ့အစည်းတော်များများရဲ့ကွန်ပျူတာတွေကို hacker တွေထိုးပေါက်ဝင်ရောက်ခဲ့ကြတာမှာအစိုးရ internet ကွန်ရက်တွေလည်းထိုးပေါက်ခံရတယ်လို့ American အစိုးရကဗုဒ္ဓဟူးနေ့ကပြောပါတယ်။ရုရှားအတွက်လုပ်ပေးနေတယ်လို့ယူဆရတဲ့ hacker တွေက American ဗဏ္ဍာရေးဝန်ကြီးဌာနနဲ့စီးပွားကူးသန်းရောင်းဝယ်ရေးဌာနရဲ့ email အသွားအလာတွေကိုစောင့်ကြည့်နေတယ်လို့ Reuters သတင်းတရက်ကဒီသတင်းပတ်အစောပိုင်းတုန်းကဖော်ပြခဲ့ပါတယ်။hacker တွေကအစိုးရကွန်ပျူတာတွေနဲ့အခုထိဆက်ပြီးတော့ထိုးဖောက်ဝင်ရောက်နေကြသလိုဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်နားလည်အောင်လှုပ်ဆောင်နေတဲ့အချိန်တွင်အစိုးရ internet ကွန်ရက်တွေကြောင့်ထိခိုက်မှုတွေရှိတယ်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI စိုက်ဘာလုံခြုံရေးနဲ့အခြေခံအစောက်အုံဆိုင်ရာလုံခြုံရေး agency CISA နဲ့အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးရုံးODNI တို့ရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။လူပေါင်း 18,000 လောက်ကဒေါင်းလုဒ်လုပ်ပြီးတော့အသုံးပြုနေကြတဲ့သူ့ကုမ္ပဏီ software ကို hacker တွေကကြားကန်အသုံးချခဲ့တာဖြစ်တယ်လို့ SolarWinds နည်းပညာကုမ္ပဏီကပြောပါတယ်။ဒီ software ကိုအသုံးပြုပြီးသတင်းအချက်အလက်တွေရယူနေတာကိုစီးပွားရေးလုပ်ငန်းတွေနဲ့ဝန်ကြီးဌာနတွေက6လလောက်ကြာအောင်သတိမထားမိခဲ့ကြဘူးလို့လည်းကုမ္ပဏီကပြောပါတယ်ရှင်။ဟောင်ကောင်အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေမှာပါဝင်ခဲ့ပြီးတဲ့နောက်ထိုင်ဝမ်ကိုထွက်ပြေးဖို့ကြိုးစားရင်းဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့လူ၁၂ဦးကိုတရုတ်နိုင်ငံတောင်ပိုင်းကွမ်တောင်ပြည်နယ်အာဏာပိုင်တွေကတရားမဝင်နေဆက်ဖြတ်ကျော်မှုနဲ့ဆွဲချက်တင်လိုက်ပါတယ်။ကွမ်တောင်ပြည်နယ်ရှန်ကျန်းမြို့ယန်ကျန်းခရိုင်ပြည်သူတရားရေးဌာနကထိန်းသိမ်းခံနေရသူတွေရဲ့ပါဝင်တဲ့ကွင်မွန်နဲ့တန်ကိုင်ရင်တို့2ဦးကိုတရားမဝင်နေဆက်ဖြတ်ကျော်မှုဦးဆောင်သူတွေအဖြစ်ဆွဲချက်တင်ထားကြောင်းအဲ့ဒီတရားရေးဌာနရဲ့ WeChat လူမှုမီဒီယာစာမျက်နှာမှာဖော်ပြထားပါတယ်။အဲ့ဒီဆွဲချက်အရာအပြည့်ရှိရင်အငြင်းဆုံးထောင်ဒဏ်9နှစ်အထိချခံရနိုင်ပါတယ်။ကျန်းတဲ့ရှိဦးကိုတော့တရားမဝင်နေဆက်ဖြတ်ကျော်မှုနဲ့ဆွဲချက်တင်ထားပါတယ်။ထိမ့်သိမ့်ခံရတဲ့အချိန်တုန်းကအသက်18နှစ်မပြည့်သေးတဲ့သူနှစ်ယောက်ကိုတော့တကပိတ်ကျန်းနာစစ်ဆေးမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဖမ်းဆီးထိမ့်သိမ့်ခံရသူတွေကအသက်16နှစ်နဲ့33နှစ်အကြားမှာရှိပါတယ်။ဟောင်ကောင်ကနေထိုင်ဝမ်ကို speed boat နဲ့ထွက်ပြေးဖို့ကြိုးစားရင်သူတို့ကိုတရုတ်ကမ်းခြေဆောင်တပ်ဖွဲ့ကကြားပြတ်ဖမ်းဆီးခဲ့တာပါ။သူတို့တွေဟောင်ကောင်ကိုပြန်ရောက်ရင်လည်းလာနေချီတဲ့ဆန္ဒပြပွဲတွေမှာပါဝင်မှုနဲ့တရားရင်ဆိုင်ရဖို့အခြေအနေရှိနေပါတယ်ရှင်။ဆွစ်ဇာလန်နဲ့ဗီယက်နမ်နိုင်ငံတွေကိုငွေကြေးကစားတဲ့နိုင်ငံတွေအဖြစ်သမ္မတထရမ့်အစိုးရကဗုဒ္ဓဟူးနေ့ကသတ်မှတ်လိုက်ပါတယ်။ဒါအပြင်အမေရိကန်ဒေါ်လာနဲ့ရှင်ပြီးသုံးစွဲရမှာငွေလဲနှုန်းကိုရည်ရွယ်ချက်ရှိရှိတမိုးချထားတဲ့နိုင်ငံတွေအဖြစ်အိန္ဒိယ၊ထိုင်းနဲ့ထိုင်ဝမ်တို့ကိုလည်းအမေရိကန်ဗန်နာယီဌာနကစီးရင်ထည့်သွင်းသတ်မှတ်လိုက်ပါတယ်။ ကိုဗစ် -19 ကပ်ရိုးကာကကုန်သွယ်ရေးစီးဆင်းမှုတွေပေါ်မှာထိခိုက်မှုရှိနေတယ်လို့အမေရိကန်တို့ရဲ့ကုန်သွယ်ရေးလုံငွေပြမှုကိုလည်းပို့ပြီးတော့ကြီးမားစေခဲ့ပါတယ်။ဒီချက်ကလွန်ခဲ့တဲ့လနှစ်ရွေးကောက်ပွဲမဲဆွဲကလေးကလုံငွေပြမှုကိုရှော့ချပေးမယ်လို့ဂရိပေးထားတဲ့သမ္မတထရမ့်အစိုးရအတွေ့လက်မခံနိုင်စရာဖြစ်နေတာပါ။ဖနာယီဝန်ကြီးဌာနအနေနဲ့အမေရိကန်လုပ်ငန်းတွေနဲ့အလုပ်သမားတွေအတွက်စီးပွားရေးတိုးတက်မှုနဲ့အခွင့်အလမ်းတွေကိုကာကွယ်ဆောင်ရှောက်ဖို့ခိုင်မာတဲ့ခြေလှမ်းကိုလှမ်းလိုက်တာလို့အမေရိကန်ဖနာယီဝန်ကြီးစတီဖန်မနူချင်ရဲ့ကြေညာချက်မှာပါရှိပါတယ်။2019ခုနှစ်တုန်းကငွေကြေးကစားတဲ့နိုင်ငံအဖြစ်သတ်မှတ်ခံခဲ့ရတဲ့တရုတ်နိုင်ငံကိုလည်းအမေရိကန်နဲ့ကုန်သွယ်ရေးမှာပုံငွေအများပြားနဲ့အတားအဆီးရနေတာကြောင့်စောင့်ကြည့်ရမယ့်နိုင်ငံစီးရင်ထဲမှာဆက်ပြီးတော့ထည့်သွင်းထားပါတယ်။အမေရိကန်နဲ့ကုန်သွယ်ရေးမှာအနည်းဆုံးအမေရိကန်ဒေါ်လာ20ဘီလီယံနဲ့အထက်အတားအဆီးရနေတဲ့နိုင်ငံဖြစ်တယ်လို့နိုင်ငံခြားငွေလဲနှုန်းဈေးကွက်ကိုဝင်ရောက်ဆွတ်ဖက်ကင်တွေမှုမှာ GDP ရဲ့200ခန့်နှုန်းကျော်ရှိတဲ့နိုင်ငံတွေကိုငွေကြေးကစားတဲ့နိုင်ငံတွေအဖြစ်သတ်မှတ်လေးရှိတာဖြစ်ပါတယ်။အခုဒီစီးရင်နဲ့ထည့်လိုက်တဲ့ဗီယက်နမ်နဲ့ဆွစ်ဇာလန်နိုင်ငံတို့ကနိုင်ငံခြားငွေလဲနှုန်းဈေးကွက်ကိုဝင်ရောက်ဆွတ်ဖက်မှု900ခန့်နှုန်းနဲ့1400ခန့်နှုန်းအသီးသီးရှိပါတယ်ရှင်။တော်ရရှင်များရှင်ကြာတာပြင်းညပိုင်းတွေ့နောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ COVID-19 ကံရောဂါကူးစက်မှုအန္တရာယ်ကိုထိန်းချုပ်နေရတဲ့အချိန်မှာကာကွယ်ရေးစီကံမလိုက်နာသူတွေနဲ့အိမ်ပြန်ထွက်သူတွေများလာတာကြောင့်ကျန်းမာရေးတာဝန်ရှိသူတွေထပ်မံသတိပေးနေတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်။ကျွန်မကတော့စုစုပါမြန်မာနိုင်ငံမှာကိုဗစ်ကံရောဂါနဲ့ရင်ဆိုင်နေရခြင်းယောဂကာကွယ်ရေးကန့်သတ်ချက်တွေကိုလိုက်နာကြဖို့လိုအပ်နေပြီးအရေးကြီးဆုံးအချက်ဖြစ်တဲ့ဗစက်နဲ့နှာခေါင်းဆီအကာအကွယ်တွေကိုမဖြစ်မနေတက်ဆင်ကြဖို့နဲ့မလိုအပ်တဲ့အပြင်မထွက်ဖို့လူစုလူဝေးရှောင်ကျဉ်မှုကိုလည်းထပ်ပြီးသတိပေးနေတာပါနေ့စဉ်ယောဂကူးစက်ခံရသူ1000ကျော်နဲ့သေဆုံးသူမပြတ်ရှိနေတဲ့ပြင်းရင်းကံရောဂါဖြစ်ပွားမှုအခြေအနေဟာကာလရှည်လာတာနဲ့အမျှကျန်းမာရေးဝန်ထမ်းတွေနဲ့စေတနာရှင်လှူအပ်ပေးတွေမှာလည်းအလုပ်တောင်းဝန်ပြတာတွေရှိလာပါတယ်ယောဂကူးစက်ခံရသူအများဆုံးရှိနေတဲ့ရန်ကုန်တိုင်းမှာတော့နေ့စဉ်အတူပြုလူနာဦးရေဟာ900ဝန်းကျင်မှာရှိနေတာပါအခြေခံလူကန်းစားအများဆုံးနေထိုင်ရာလူထူထပ်တဲ့လှိုင်းသာယာမြို့နယ်မှာရှိတဲ့ဖြားနာကူအခမဲ့ဆေးကန်းတွေမှာအခုနောက်ပိုင်းလာပြတဲ့လူနာတွေဟာအနံ့ပြောက်လက္ခဏာရရှိမှရောက်လာသူတွေများပြီးအနံ့ပြောက်လက္ခဏာဆရာနဲ့ဆေးကန်းပြဖို့ကိုဖြားနာကူအခမဲ့ဆေးကန်းတာဝန်ခံဒေါက်တာနိုင်မင်းထွတ်ကသတိပေးထားပါတယ
်လက္ခဏာဆပြတဲ့ရက်ကနေ10ရက်အတွင်းတို့သူများကိုကူးနေတာပေါ့အမရင်းနဲ့နှမ်းစားတော့ပဲဆိုဒီနေ့ကနေစားပြီးတော့10ရက်ပေါ့နော်အဲ10ရက်အတူဆိုသူများကိုကူးနေတယ်ပေါ့ဆိုတော့အဲ့ဒီတော့တို့မှာတို့အိမ်မှာနေရဆိုရင်တော့အိမ်ရမိသားစုတွေကိုကူးမှာပေါ့နော်အဲ့တော့အိမ်ရမိသားစုတွေမကူးအောင်အိမ်မှာတတိပတ်ပတ်ခွဲနေလို့ရတယ်ဆိုပေမဲ့များတော့အဖြစ်ရတော့ဒီချူကဲအိမ်သားအတူတုံးနေတဲ့အတွက်ကြောင့်မိသားစုတွေကအနည်းနဲ့အများတော့ကူးဆက်ခံရမှုများတယ်ပေါ့
ချင်းပြည်နယ်ပလောဝါမြို့မှာတော့ယောဂအတီးပြူလူနာဦးရေ20ရှိနေပြီးအခုချိန်မှာယောဂပျောက်ကင်းလို့ဆေးရုံဆင်းရသူတွေရှိနေပေမဲ့ထပ်ပြီးယောဂကူးစက်ခံရသူမရှိသေးဘူးကာကွယ်ထိန်းချုပ်သွားမယ်လို့ပလောဝါဆေးရုံအုပ်ဒေါက်တာစိုးထက်ဝင်းကပြောပါတယ
်ကျမရဲ့အချင်းကတော့အဝူကတော့ကောင်းပါတယ်ဗျာ positive gauge ကြီးရတယ်တော်တော်များများပြန်ဆင်းသွားဆေးရုံဆင်းသွားကြပြီဆက်ပြီးတော့ကူးစက်ပြန့်နှံ့မှုမရှိဘူးအတွက်ကျွန်တော်တို့ဟိုကာဝေးတွေလုပ်တယ်ပြီးတော့ facility ပြင်ရလာရင် facility ကိုအားနေထားတယ်ပေါ့နော်အဲဒါကာဝေးတွေကဆက်လုပ်နေပါတယ်ဟုတ်ကဲ့ဗျာ
ပြင်းရင်းကယောဂကာလာကြာမြင့်လာတာနဲ့အများကျန်းမာရေးဝန်ထမ်းတွေအလှူရှင်တွေနဲ့လောဘပေးစင်နာရှင်တွေမှလည်းအခက်အခဲတွေရှိလာပါတယ်ဒီလိုအချိန်မှာကယောဂကာကွယ်ရေးအတွက်အားလုံးပူးပေါင်းဆောင်ရွက်ဖို့ကိုလည်းဒေါက်တာနိုင်မင်းထွတ်ကတိုက်တွန်းထားပါတယ
်အဓိကကတော့ကျွန်တော်တို့ကလူအားရှိမယ်ငွေအားရှိမယ်ပေါ့နော်ဗိုလန်တီးယားအင်အားရှိမယ်နောက်စက်ပစ္စည်းတွေရှိမယ်ချက်နဲ့ဟာဖြည့်လို့ရတယ်ဆိုပေမဲ့စက်ပစ္စည်းတွေငွေအားတွေတောင်မှတကယ်တော့အလှူရှင်တွေကပင်ပန်းနေပါတယ်ဘာလို့လဲဆိုတော့ကောင်းနေတာပြောင်းသွားတယ်ဘာအတွက်ဘာအတွက်လှူတဲ့အလူရှင်ကမပြောင်းတဲ့အတွက်ကြောင့်မလို့အလူရှင်တွေလည်းပင်ပန်းလာပြီနောက်တစ်ခါဗောလန်တီးယားအင်အားပေါ့ကျွန်တော်တို့ဆို၈လကျော်ပြီပေါ့နော်အကြာလာတဲ့အချိန်မှာတို့တွေလည်းတို့အလုပ်ခွင့်ပြောင်းဝင်ရမယ်တချို့ဆိုရင်အလုပ်ခွင့်ပြောင်းဝင်ရမှာရှိတယ်တချို့ကြတော့လည်းအဲကိုကလှုပ်တာလှုပ်နေရတယ်အဲဒီလူတွေကမလိုက်နာဘူးနောက်တစ်ခါအဆင်မပြေရတွေ့တဲ့အချိန်မှာဗောလန်တီးယားတွေကစိတ်တကြကြတယ်ပေါ့နော်ဆိုတော့ဟာဒီအချိန်ကာလကြာလာတဲ့အပြားအကျော်တို့ကတဖြည်းဖြည်းနဲ့နေလာတယ်ပေါ့အဲ့ဒါကိုတော့တွေ့ရတယ်ဒီမှာပါနောက်ထပ်ထူးခြားချက်တစ်ခုတွေ့ရတယ်ဆိုကျွန်တော်နိုင်ငံမှာပေါ့နော်ဒီဟာတွေကဗောလန်တီးယားအင်အားပြည်သူတွေရဲ့အင်အားနဲ့ပဲလှုပ်ရှားနေတာတွေ့ရတယ်တကယ်တော့ဒီဟာတွေလုပ်ဖို့အတွက် professional တစ်ခုပေါ့နော်အမှန်တကယ်လိုအပ်နေပြီလို့ဒီ covid ကထောက်ပြလိုက်တယ်လို့ယူဆပါတယ်ဟုတ်ကဲ့ဟုတ
်ကဲ့ကျမအိုင်နဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မိုးလဲပိုင်းထုတ်ပြန်ပြီးစီးရင်အရာပြည်ရင်းမှာကံယောဂကြောင့်ပြီးဆုံးသူ2300ကျော်နဲ့ယောဂအတီးပြူလူနာပေါင်းကတော့3,100ကျော်ရှိနေပါတယ်ရှင်ကျမကတော့စုစုပါရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်
UN မှာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ထပ်ရှုနိုင်ပါတယ်ခင်ဗျာ
။ကိုဝေယောဂါကလာပြီးတွင်အပျော်စီးလေးရင်နဲ့တင်ပေါ်ခီးစင်တွေလာမဲ့20ရက်နှစ်မှာစတင်ဖို့စီစဉ်နေပြီးလိုက်ပါမဲ့တူတွေကိုဝေရှိမရှိစစ်ဆေးရမယ်ဆိုတဲ့အကြောင်းပြောပြပါမယ်။ကျမအကနွန်ပါ။မြန်မာနိုင်ငံမှာကိုဝေကြောင့်အကြီးအကျယ်ထိခိုက်နေရတဲ့ခီးသွွားလုပ်ငန်းတွေအစီအစဉ်တက်အနေနဲ့ပြန်စဖို့တာဝန်ရှိသူတွေကစီစဉ်နေကြပါတယ်။အပျော်စီးလေရင်ခီးစဉ်ကိုဒီဇင်ဘာလ20ရက်နေ့မှာစတင်မယ်အကြောင်းဟိုတယ်နဲ့ခီးသွွားဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်ခင်တန်ဝင်းက VOA ကိုပြောပါတယ
်ဒီဇင်ဘာလ20ရက်နေ့မှာကျွန်တော်တို့အပျော်စီးလေရင်ပေါ့နော် N19 flight 2ဆိုပြီးတော့ကျွန်တော်စီစဉ်မှာဖြစ်ပါတယ်ဒီမှာ National Airline နဲ့ကျွန်တော်တို့ဒီဇင်ဘာလ20ရက်နေ့မနေ့9နာရီမှာရန်ကုန်ဖြစ်စံရည်ကိစ္စနဲ့စပြီးထွက်ခွာပါမယ်ဒီနေရာတော့ရန်ကုန်ဖအန်တိုက်ကီယိုရန်ကုန်ဖြစ်ပါတယ်သူကတော့တိုက်ကီယိုခရီးကိုအနည်းငယ်ဖူးညွှန်လို့ရအောင်အနည်းငယ်ပြန်ပေးမယ်ပြီးလို့ရှိရင်ဖအန်ဆိုတဲ့ပေါ့နော်ဒီတဘာဝစင်းနေလေးကြည့်လို့ရအောင်ပြန်တမ်းမှာဖြစ်ပါတယ်ပြန်တမ်းချိန်ကတော့တနားတော်တော်လောက်ဖြစ်ပါမယ်ရန်ကုန်ကိုပြန်ပြီးတော့ဝင်လာမှာပေါ့
ဒီလေရင်ခီးစင်ဟာတွားမဲ့နေရာဒေသမှာရနာစိုက်ကတ်တာမျိုးမလုပ်ပဲကောင်းကင်ကနေလှည့်လေပြီးဒေသအပေါင်းဝန်းကျင်ကိုကြည့်ရှုမဲ့အပျော်စီးလေရင်ခီးစင်သားဖြစ်တယ်လို့ပြောပါတယ်လေရင်ခီးစင်လက်မှတ်နှုန်းကတော့ကျ6000ကနေ9000ထိဖြစ်ပြီးမြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင့်မှာဝယ်ယူနိုင်တယ်လို့ပြောပါတယ်။တင်ပေါ်ခီးစင်အတော့ကတော့လက်မှတ်တွေမရောသေးပဲဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနလုပ်ငန်းရှင်အဖွဲ့ဝင်အပါအဝင်မီဒီယာတွေကိုခေါ်သွားပြီးဒီဇင်ဘာ20ရက်နေ့ညနေ4နာရီမှအရင်ဆုံးလည်လာရေးအနေနဲ့စတင်မှာဖြစ်တယ်လို့တော်ခင်တန်းဝင်းကပြောပါတယ်။ခီးစင်မှာလိုက်ပါမယ်ပြည်သူတွေကိုဝေရှိမရှိစစ်ဆေးပြီးမှလိုက်ပါခွင့်ရှိမယ်လို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းအဖွဲ့ဝင်တော်ကေတိုဆိုကဗီဝေကိုပြောပါတယ
်မကြခင်တော့ public ကိုတော့ဘလောက်သိနှုန်းရှိမယ်အဲဘယ်လိုသူတွေလိုက်လို့ရမယ်ဆိုတာအသေးစိတ်တွေတော့ထုတ်ပြန်မှာပါဒီလေးမှာရှိနေတဲ့ဝန်ထမ်းတွေကအစအကုန်လုံးဟို negative ဖြစ်တဲ့သူတွေကိုပဲတာဝန်ထမ်းဆောင်မှာပေါ့ဒါကတော့လင်းရင်အပိုင်းပေါ့နော်ကျမတို့ခီးတယ်တွေအပိုင်းကတော့ကျမတို့ကအကုန်လုံးကင်းစင်ပြီးမှ negative ထွက်တဲ့သူတွေအားလုံးကိုပဲကျမတို့ကခီးတယ်အဖြစ်လိုက်ပါပို့ဆောင်ဝင်ဟိုရှိမှာပါလိုက်ပါဝင်ရှိမှာပ
ါမြန်မာနိုင်ငံမှာခီးသွွားလုပ်ငန်းတွေရပ်ဆိုင်ထားတာကြာပြီဖြစ်လို့အခုလိုစီစဉ်တင်ဆက်တာကနေခီးသွွားလုပ်ငန်းတွေပြန်အသက်ဝင်လာမယ်လို့ဒီခီးစင်ကိုအဲ့လားညွန်ဝန်ဆောင်မှုပေးမယ်အဲ့လားညွန်အတင်းဥက္ကဋ္ဌဦးအောင်ထွန်းလင်းကပြောပါတယ
်ဟိုဟို start လုပ်လိုက်တာပေါ့ဒီခီးစင်ကိုနေကိုခီးစင်ဆိုတာခီးသွွားလုပ်ငန်းပြန်ပြီးအသက်ဝင်လာအောင်ပေါ့သူကဒီခီးစဉ်လုပ်ငန်းကိုလှုပ်လိုက်ခြင်းအပြင်ဒီခီးစဉ်နဲ့တိုင်းရောက်အောင်မြင်သွားမယ်ဆိုရင်နောက်ပိုင်းမှာခီးသွွားဟွာတွေနေနဲ့ဟိုဧည့်သည်တွေနေနဲ့လည်းစိတ်ဝင်စားမှုတိုးလာရင်တခြားနေရာတွေသူတို့တိုးချဲ့လို့ရလာမယ
်ကွန်ဝေကတ်ယောဂါကြောင့်ခီးသွွားလုပ်ငန်းတွေအပါအဝင်သွာလာလှုပ်ရှားမှုတွေကန့်တတ်ထားတာကိုလကြာရက်ဆိုင်နေတာကြောင့်ကျန်းမာရေးလမ်းညွှန်ချက်နဲ့အညီခီးသွွားလုပ်ငန်းတွေပြန်လည်စတင်ဖို့လုပ်ငန်းရှင်တွေကလိုလားနေကြပါတယ်ဒါကြောင့်ရန်ကုန်ပကံအင်းလေးပကောကြိုက်ထီယိုစသဖြင့်နေချင်းပြန်တရက်ခီးစင်တွေလှုပ်ဆောင်ဖို့ဆွေးနွေးထားတာရှိတယ်လို့လည်းအဲ့လန်းညွန်အတင်ဥက္ကဋ္ဌဦးအောင်ထွန်းလင်းကပြောပါတယ်။ပြည်ခရဲနှစ်ကမြန်မာနိုင်ငံမှာပြပခီးသွွား23000ခန့်လုံးတိုးလာခဲ့ပေမဲ့ဒီနှစ်မှာတော့ကတ်ယောဂါကြောင့်ခီးသွွားလုပ်ငန်းမှာဝင်ငွေ80000ခန့်လုံးကျော်ကျဆင်းနိုင်တယ်လို့လည်းဟော်တန်နယ်ခီးသွွားလုပ်ငန်းဝန်ကြီးဌာနကခန့်မှန်းထားပါတယ်ရှင်။ကျမအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်းဗီယိုရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ရခိုင်လက်နက်ကိုင်အဖွဲ့ကလည်းဖမ်းဆီးထားတဲ့ချင်းလူငယ်ကိုပြန်လှုပ်ပေးတဲ့ပေါ်ကြိုဆိုကြောင်းနဲ့ကြံရှိနေတဲ့သူတွေလည်းပြန်လှုပ်ပေးဖို့ခုမီချင်းမျိုးနယ်စုများပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ကနေတောင်းဆိုတဲ့အကြောင်းပြောပြချင်ပါတယ်ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့စစ်ရေးသိမ်းမှခဲ့တဲ့ချင်းမြင့်နယ်ပလတ်ဝါမြို့နယ်တွင် AA အဖွဲ့ကနေလေးလက်ခွဲကျော်ကြာဖမ်းဆီးထားတဲ့ချင်းလူငယ်ဆလိုက်အောင်စုကိုပြန်လှုပ်ပေးတဲ့ပေါ်ကြိုဆိုကြောင်းကူမီချင်းမျိုးနွယ်စုများပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ပြောရေးဆိုခွင့်ရှိသူမိုင်နန်းဝေကအခုလိုပြောပါတယ
်ထုတ်ပြန်ရခြင်းကြီးတက်ကတော့နံပါတ်၁ကစတော့သူတို့ဒီကောင်စုတို့ကိုရပောင်းလေးနာနဲ့ဆက်ချက်ရဲ့အကြောင်းပါပေါ့နော်ဖန်စီပြီးတော့ပြန်လေးညှိနှိုင်းပေးတဲ့ပုံကသူတို့ဟိုဝင်းတာကြည့်စုကြောင်းပေါ့နော်နံပါတ်၂ကစတော့တောက်ထက်စစ်ဘက်နဲ့တော့မသက်ဆိုင်ခြင်းမရှိတဲ့အစ်မင်းလူစုတွေကိုအခုမျိုးဟိုလက်နက်ကိုင်ထုတ်ကနေပြီးတော့ဖန်စီတယ်ဆိုတော့ကတည်းကလူခွင့်ချုပ်ပေါက်ရကြတယ်ပေါ့နော်ဒီလိုဖန်စီခံရတဲ့ချင်းအမျိုးသားအယောက်၂၀ဝန်းကျင်ကျွန်တော်တို့မှာသူတို့လက်ထဲမှာရှိနေသေးတာပေါ့နော်အခုကျန်ရှိနေတဲ့လူတွေကပြန်လေထုတ်ပေးချင်တယ်
ဆလိုက်အောင်စုကို AA တပ်ဖွဲ့ကဒီဇင်ဘာ15ရက်နေ့မှာပြန်လည်လှုပ်ပေးလိုက်တာပါလက်ရှိမှာဆလိုက်အောင်စုကိုတပ်ဆိုင်ရာရဲစခန်းကနေစစ်ဆေးမေးမြန်းပြီးအိမ်ပြန်ရောက်ရှိနေပြီလို့ပလဝမြို့နယ်ထွေထွေအုပ်ချုပ်ရေးမှူးဦးအောင်လောဟာကပြောပါတယ်န
ောက်ဆုံးချိန်ကြီးတော့သူ့အိမ်ပြန်ရောက်ပြီခင်ဗျအိမ်ချုပ်ရေးကတော့တခြားတော့မရှိတော့ရဲတော့သူ့ထုံးစံအတိုင်းလူကမေးမြန်းပြီးမှပြန်လို့လည်းတော့
ပြီးခဲ့တဲ့ဇူလိုင်လ29ရက်နေ့ကရခိုင်ပြည်နယ်ကြောက်တော်မြို့ကနေချင်းမြင့်နယ်ပလဝါမြို့ကိုပြန်လာတဲ့ချင်းလူငယ်၄ဦးကိုငန္တရမ်းကျေးဝါနေအေအေတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပြီး3ဦးကတော့ဩဂုတ်လ25ရက်နေ့မှာလှုပ်ပေးခဲ့ပြီးဆလိုက်အောင်စုကတော့ဒီဇင်ဘာ15ရက်နေ့မှမှပြန်လည်လှုပ်ပေးခဲ့တာပါအေအေတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းရတဲ့အကြောင်းရင်းဟာစစ်တပ်သတင်းပေးဖြစ်မသိငါလို့ဖမ်းဆီးတာဖြစ်ကြောင်း KACC ပြောရေးဆိုခွင့်ရှိသူမိုင်နန်းဝေကဆိုပါတယ်
တဖက်ကချင်းချင်းယူဖတ်ချက်တွေနဲ့ဖမ်းဆီးတာလို့သူတို့အနေနဲ့ကတော့ပြောချင်တယ်ပေါ့သူတို့ကဖမ်းမိဆိုစစ်တပ်တရင်တေစစ်တပ်ရဲ့လူအဲ့လိုမျိုးသဘောမျိုးနဲ့အမျိုးမျိုးကောက်ဆုံးတက်ပြီးတော့ဖမ်းဆီးထားတာမျိုးတွေညာတယ်ပေါ့နောက်
KACC ရဲ့စီးရင်ရပလဝမြို့နယ်တွင်2015ခုနှစ်ကနေအခုချိန်ထိ A ဘက်ကဖမ်းဆီးထားဆဲ21ယောက်ရှိနေပါသေးတယ်ပလဝဒေသခံ22ဦးပါဝင်ရခိုင်ပြည်နယ်သံကိုးမြို့နယ်ကအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဝင်3ဦးကိုထိန်းသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရခိုင်လက်နက်ကိုင်အဖွဲ့ရဲ့ပြောခွင့်ရကိုဆက်တွယ်မေးမြန်းခဲ့ပေမဲ့မရခဲ့ပါဘူး။ပြီးခဲ့တဲ့2019ခုနှစ်နိုဝင်ဘာလ3ရက်နေ့ကလည်း NLD ပါတီဝင်ပလဝမြို့နယ်မြို့သားလှုပ်တော်ကိုယ်စားလှယ်ဦးဝေးတင်းကို AA ဘက်ကနေဖမ်းဆီးထားခဲ့ပြီးနလခွဲကြာထိန်းသိမ်းထားခဲ့ပြီးမှပြန်လွှတ်ပေးခဲ့ပါတယ်။ချင်းမြင့်နယ်ပလဝမြို့နယ်နဲ့ရခိုင်ပြည်နယ်အတွင်းတမတော်နဲ့အေအေတို့ကြားဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခအကြောင်းပြုပြီးအကြောင်းမဲ့ဖမ်းဆီးခံရတဲ့အပြစ်မဲ့အရသားတွေကိုဘယ်ဖွဲ့ကဖမ်းဆီးတာဖြစ်စေအများဆုံးလှုပ်ပေးဖို့သက်ဆိုင်ရာဖွဲ့စည်းတွေကိုအလေးနဲ့တိုက်တွန်းစားကြောင်းခုမီချင်းမြို့နယ်စုများပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိရခိုင်ပြည်နယ်နဲ့ချင်းမြင့်နယ်ပလဝမြို့နယ်မှာမြမသမတော်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားတာမရှိတော့တာကြောင့်နိုင်ငံရေးဆွေးနွေးပွဲတွေကိုလက်တွေ့အကောင်အထည်ဖော်ဆောင်ရွက်ဖို့ညှိနှိုင်းမှုတွေအများဆုံးလုပ်ပြီးဖမ်းဆီးထားတဲ့အမတ်တွေကိုပြန်လှုပ်ပေးဖို့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကနေတရက်ပိုင်းတွင်မှာတောင်းဆိုလိုက်ပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်။စီးရီးပတိပခါတွေရှိခဲ့တဲ့ရှင်းပြနေပလောက်ဝမြို့နယ်မှာတိုက်ပွဲတွေရဆိုင်နေတယ်ဆိုပေမဲ့လက်ရှိချိန်ထိလမ်းပန်းဆက်သွယ်ရတဲ့မဖွင့်သေးတာကြောင့်ဒေသခံတွေခက်ကြုံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်မှာရွေးကောက်ဝေးပြန်လည်ကျင်းပပေးဖို့ရခိုင်လက်နက်ကိုင်အဖွဲ့ရဲ့ကန့်လန့်ချက်ကိုတပ်မတော်ကလက်ခံကြိုဆိုပြီးတဲ့နောက်ပိုင်းမှာတိုက်ပွဲတွေရဆိုင်နေတယ်ဆိုပေမဲ့ရှင်းပြည်နယ်ပလောက်ဝမြို့နယ်မှာတော့လမ်းပန်းဆက်သွေးရေးတွေခက်ခဲနေစေဖြစ်ပါတယ်။မနေ့ကလည်းပလောက်ဝမြို့နယ်ဒုံလဝကျေးရွာတွင်ကအမျိုးသမီးတူကလေးမွေးဖွားပြီးတွလွန်နေတာကြောင့်ပလောက်ဝစီရင်ကိုပို့ဆောင်ရမှာလမ်းကြီးကျန်ကြပြီးတည်ဆုံသွားခဲ့တယ်လို့ဒုံလဝဒေသခံဦးမေလင်းကပြောပါတယ်။
အဲသူတို့ပြောတာကဆက်လက်နဆင်းတယ်ဒီလိုပြောတယ်ဟိုဂိတ်ကြီးမှာဆက်ရှိရမှာဒီမှာစိုက်တာပါတာဖက်ပုံတာဆက်ရောက်ပါရောဆိုအတူကြားတယ်လို့ဒီလိုပြောတယ်သူတို့ကဒီဒလက်မြေကိုချတယ်ဒလက်မြေကတော့ဆေးတွေပါတယ်မရှိဘူးဆိုပြီးတော့ပလက်ဝရွက်တယ်လေပလက်ဝရွက်ဆွဲတဲ့ဟိုလက်မှာကအရှင်မြန်ကရောက်မဲ့နေရာမှာမရောက်ဘူးဒီလိုပဲခက်ခဲကြုံရတယ်ဒီလိုပြောတယ်
အသက်30ကျော်ရှိတဲ့အဲ့ဒီမျိုးသမီးဟာမနေ့ကမနေ့ပိုင်းမှာကျေးရွာတင်ကလေးမွေးဖွားစဉ်အရေးပေါ်ရှင်နေကြောင်းပလဝဆေးရုံကိုပို့ဆောင်ခဲ့ပေမဲ့ကလေးနဲ့မိခင်ပါတည်ဆုံးခဲ့တယ်လို့ပလဝမျိုးနဲ့ဆေးရုံအောက်ဒေါက်တာစုထက်ဝင်းကပြောပါတယ
်။ဟုတ်ကိုမန်တဲ့ဒေါနဝါဘက်ကလာတဲ့ကိုမန်တဲ့မျိုးသမီးကကျွန်တော်ရှိကိုညနေ4နာရီကိုရောက်တယ်ခင်ဗျ။ဟုတ်4နာရီကိုရောက်တော့တော့တည်နေပြီ။အဲလမ်းမကြီးကတည်တဲ့ပုံစံဖြစ်နေကြ။သူတို့မေးရတော့အဲ့ဒီကန်းသားအထီးရတော့စကားမေးလို့ရတယ်။အဲ့နောက်ပိုင်းခေါ်လို့မေးရတော့ဦးလို့ပြောတယ်။ကလေးကတော့သူတို့ကအိမ်မှာမွေးခဲ့တယ်ကြ။ အိမ်မှာမူးတာအဲ့ဒီကျွန်တော်ဒီလိုလာတဲ့မနေ့ပိုင်းမှာမနေ့ခုနနာရီမှာခလေးမူးရပြောတယ်သူတို့ပြောတော့ခုနလနဲ့မူးရတယ်ပြောကျွန်တော်လည်းခလေးလည်းပါမလားခလေးရတဲ့အတူပဲမူးရပြောတယ်ကျွန်မမူးရပါတော့ကျွန်တော်မမူးမူးပြီးအခါကျတော့မှသူတို့ကအချင်းမကြပဲနဲ့အချင်းတန်တိုင်းနဲ့တွေးတွေတုံတွေလို့ဆိုပြီးတော့မှဒီဘက်ကိုသွားကြတာ
အဲ့ဒီမျိုးသမီးကိုလမ်းမှာတက်မတော်ကစစ်စစ်နေတာကြောင့်အရှင်မီဆေးရုံမရောက်လို့တည်ဆုံးခဲ့ရတာဖြစ်တယ်လို့ဒေတာခန်တွေကပြောဆိုကြပါမယ်။ပလောဝမြို့နယ်အုပ်ချုပ်ရေးမှူးဦးအောင်လောဟာကတော့အရေးပေါ်ရှင်တွေတို့ကိုတော်လာဖို့ခွင့်ပြုထားပါမယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေမသိရှိတာဖြစ်နိုင်တယ်လို့ပြောပါတယ်
။ဟုတ်ကောအရေးပေါ်လူနာပို့တာတို့အဲ့လိုမျိုးဟိုဟာဆိုတော့သူကခွင့်ပြုမယ်လို့ပြောပြီးသားပါတတ်မှတ်မှုကိုယ်တိုင်ကအဲ့လိုမျိုးအရေးပေါ်ဆိုတော့ဒါချင်းဆိုသူစစ်ပါတဲ့ခွင့်ပြုမယ်အဲ့လိုတော့မှာထားပါတယ်အဲ့တော့အောက်ချီပါတော့လေအဲ့ဒီတင်းကြရတဲ့စီစီဟိုပေါ့စီချီမလေးပြီးမှာပေါ့နော်ဟိုပေါ့တုံးချင်းအတောင်းကောသင်ရပြီသူကဟောစီစီစီချီမလေးပြီးမှာဟောအဲ့လိုတော့နေသားတော့
ပလောဝမြို့နယ်တွင်းမှာကုန်းလိုက်ရေလိုက်တွေပြန်မဖွင့်သေးတာကြောင့်ကုန်းစင်းနှုံးတွေလည်းမြင့်တက်နေတယ်လို့ဒေသခံတွေရဲ့ကျန်းမာရေးနဲ့စားဝတ်နေရေးတွေလည်းခက်ခဲနေတယ်လို့ဒေသခံဦးမင်းလင်းကပြောပါတယ်
ကလာမြေကိုပဲအဓိကထားပြီးတော့တွားရတယ်လေ။ဟိုတော့လာတော့အခက်ခဲဂျုံရတာကဟိုဂိတ်တော့ပါတော့မှဆက်ရှိတာကို။အော်ကျွန်တော်တို့ကလမ်းဖွင့်ဖို့တော့လိုတာပဲ။ဟိုလွယ်လွယ်ချွတ်ချွတ်တွားဖို့ရလို့ရှိရင်ကျင်းမာရေးအခက်ခဲရောကျွန်တော်တို့နေမျိုးကဒီလိုကျင်းမာရေးဌာနနဲ့ရှိပေမဲ့ဒီလိုတောက်ဖွားတော့ပါတော့ဟိုအခုဆုံးလုံးမှတယောက်ပြည့်ဆိုတော့အခုဆုံးတော့လမ်းအချိန်နဲ့ကိုတွားရလာရတာကခက်ခဲဆိုတော့သူတို့လည်းမလာဘူးလေ
ပလဝမြို့နယ်အောက်ရှောင်းမှုဦးအောင်လောဟာကတော့တိုက်ပွဲတွေငြိမ်သက်နေတယ်ဆိုပေမဲ့လန်ကီတွေကတော့တရဝင်တွားလာလို့မရတဲ့အနေအထားရှိနေတယ်လို့ပြောပါတယ်
။အော်ကွန်ပျူတာတောင်းပြီးမှလည်းတွားတယ်ပေါ့လုံခြုံရေးရာဆိုတော့သူတို့ကဟိုပေါ့အသိန်းဟိုပေါ့မသိင်္ဂါဆရာဒီသိင်းဒီသိင်းအဲ့ဒါလေးစီးစီးမှဒီဟာ၆ခိုင်ချက်သေးတယ်၆ခိုင်ချက်နဲ့ပဲသူကအများကြီးသူကတော့ဟိုကြောင်းလို့ပုံကြောင်းလို့လိုပဲတွားတယ်ကျွန်တော်တော့တော်လို့တရားဝင်တော့တော်လို့ရသေးတယ်ဒါပေမဲ့ဟိုစီးပွားရေးကိုယ်တော်မှုလုပ်တဲ့ဟိုပေါ့စီးပွားရေးသမားရှိတဲ့နေရာတော့တော်လေးရှိပါတယ်။ဟုတ်ကဲ့အဲ့ဒါတော့ဟိုဒီညမျိုးလေလို့ဟိုပေါ့လွတ်လပ်လိုက်တော်လာစီးပွားလုပ်လို့မရတဲ့အနေအထားရှိတော့အဲ့ကြောင့်
အခုလိုတိုက်ပွဲတွေရပ်ဆိုင်းနေတဲ့ရှင်နေမျိုးမှာ Flower Pack Lampen ဆက်တွေရေးတွေကိုပိတ်ပင်ထားသေးတာကြောင့်ဒေသခံတွေစောက်ဝက်နေရင်စီးပွားရေးနဲ့ကျန်းမာရေးအတွက်ခက်ကြုံနေရပြီးကုန်းလိုင်းရေလိုင်းတွေပြန်လည်ဖွင့်ပေးဖို့ဒေသခံတွေကမျှော်လင့်နေကြပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မှာတပတ်ကြာတိုက်ပွဲတွေညင်သက်ပြီးတဲ့နောက်စစ်ဆောင်300လောက်နေရက်ပြန်သွားကြတဲ့သတင်းကိုပြောပြပါမယ်ကျွန်တော်မိုးစောပါ RCSS ရှမ်းပြည်တက်မတော်တောင်ပိုင်းနဲ့ TNLA တန်းပလောင်တက်အကြားနမ်တူမြို့နယ်အတွင်းဒီလာထဲမှာအနည်းဆုံးတိုက်ပွဲ3ချိန်ဖြစ်ပွားပြီးတဲ့နောက်တိုက်ပွဲဖြစ်ပွားရာအနီးကကျေးရွာ4ရွာလောက်ကဒေသခံတွေဟာမန်ဆန်ရွာကိုတင်းရှောင်လာခဲ့ကြတာပါဒီရက်ပိုင်းမှာတိုက်ပွဲတွေထပ်မဖြစ်တော့တာကြောင့်အဲ့ဒီဒေတာကန်တွေနေရအသီးသီးကိုပြန်သွားပြီဖြစ်ကြောင်းစစ်ရှောင်းအကြီးကူညီဆောင်ရွက်ပေးနေတဲ့ဦးဆိုင်ပညာကပြောပါတဲ
့။အော်အားလုံးပြန်ကုန်ပြီခင်ဗျာ။ဒီနေ့ပဲနောက်ဆုံးပြန်ကြ။အားလုံးကတော့ခုကျွန်တော်တို့ဒီဟိုရောက်လာတာ300ကျော်ဆိုအကုန်လုံးပြန်တယ်လို့ပြောရမှာ။ငွေချေနေရတော့အဲ့မှာကတော့ကျွန်တော်တို့အများအားနှစ်ဖက်စလုံးကတို့ရှိနေတယ်လေ။တိုက်ပွဲမဖြစ်လို့လားသူတို့ပြန်သွားကြတာပေါ့
နမ်တူမျိုးနယ်အတွင်းမှာနှစ်ဖက်တက်တွေရှိနေစေဖြစ်တာကြောင့်စီရေးတင်းမာတဲ့အခြေအနေရှိနေကြောင်းဒေသခံတွေကပြောပါတယ်နမ်တူမျိုးနယ်အတွင်းကလက်ရှိအခြေအနေအပေါ် TNLA ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတက်အိုက်ကျော်ပြောတာက
ဆိုင်နေတဲ့အနေထားတော့မဟုတ်ဘူးဒီ RCS ရဲ့ဆနာတူတဝဲမှာတော့သူကလှုပ်ရှားမှုရှိတယ်အကြီးရတယ်ချင်တာဒီသူကဒီနေ့ကြီးရတဲ့အနေထားရှိဒီတူလီရဲ့လောတချီဘာမှတော့ဝမ်းတကူချီဘာမှတော့မရှိဘူး
ဒီလစေရနေ့ကနမ်တူမျိုးနယ်မှာ TNLA နဲ့ RCSS အကြားနောက်ဆုံးတိုက်ပွဲဖြစ်ပွားခဲ့ပြီး14ရက်နေ့ကတော့နမ်ဆန်မျိုးနယ်အတွင်းတက်မရော်နဲ့ TNLA အကြားမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်း TNLA ကသတင်းထုတ်ပြန်ပါတယ်။အစိုးရတက်မရော်နဲ့ TNLA အပါအဝင်မြောက်ပိုင်းမှာမိတ်အဖွဲ့တွေကတီးခြားစီတစ်ဖက်သက်အပြည့်အကျညာထားပေမဲ့ဒီလအတွင်းရှမ်းပြည်နယ်မြောက်ပိုင်းမှာတက်မရော်နဲ့ TNLARCSS နဲ့ TNLA SSPB ပူးပေါင်းတပ်တွေအကြားတိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပါတယ်။ရှမ်းတပ်ဖွဲ့နှစ်ဖွဲ့ဖြစ်တဲ့ RCSS နဲ့ SSPB ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့မြောက်ပိုင်းအကြားမှာပြည်ပခန့်တွေရှင်းချနိုင်ဖို့ဒီလ10ရက်နေ့ကအွန်လိုင်းကနေဆွေးနွေးခဲ့တယ်လို့ SSPB ဘက်ကသတင်းထုတ်ပြန်ထားပါတယ်။ ဒီသတင်းထုတ်ပြန်ချက်မှာသဘောတူညီချက်6ချက်ရရှိကြောင်းဖော်ပြထားပေမဲ့အသေးစိတ်ရှင်းလင်းတာတော့မပါဝင်ပါဘူး RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးစိုင်းအောင်ခေကတော့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပါတယ
်ဒီခေတ်ကနိုင်ငံတုံးကဒီမှုလေးတွေအကြောင်းကိုရှင်းနေကြတာပေါ့နော်အော်တက်ဆိုင်တဲ့ဆက်ဆံရေးတာဝန်ရှိကိုကိုတဲ့ဒီလိုအွန်လိုင်းနဲ့ပဲဖြစ်သွားပြီးတော့ဟိုညှိကြတာပေါ့နော်အဲတစ်သက်နဲ့သွားလာလှုပ်ရှားတဲ့အချိန်ခါမျိုးမှာအလဲမှုတွေအကြောင်းကြားမှုတွေရယူပြီးတော့လာချာချဖို့အဲ့လိုပဲပေါ့နော်ခမဖြစ်အောင်ဆိုတဲ့အဲ့လိုသဘောမျိုးပဲနားလည်မှုပြန်ယူတော့ပေါ့
RCSS နဲ့ TNLA အကြမ်းမှာတော့ဆွေးနွေးတာမရှိသေးပါဘူးပြီးခဲ့တဲ့နှစ်တွေအတွင်းကလည်းရှမ်းပြည်နယ်မြောက်ပိုင်းဒေသမှာနေမြေဆိုးမိုးမှုနဲ့ပတ်သက်ပြီး TNLA SSPP နဲ့ RCSS အကြားမှာတိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပြီး TNLA နဲ့ SSPP က RCSS တပ်တွေနေမြေကျော်လွန်လာကြောင်းတိုက်ပွဲဖြစ်ပွားကြောင်းသတင်းထုတ်ပြန်ခဲ့သလို RCSS ကလည်းဒီနေမြေအတွင်းသူတို့လှုပ်ရှားနေတာနှစ်30လောက်ရှိပြီဖြစ်ကြောင်းတုံ့ပြန်တာတွေရှိပါတယ်RCSS အဖွဲ့ဟာ NCA ခေါ်အပြည့်အစုံချုပ်ကိုလက်မှတ်ရေးထိုးထားပေမဲ့ TNLA နဲ့ SSPP ကတော့လက်မှတ်ရေးထိုးထားတာမရှိပါဘူး။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
် VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုRadio နဲ့ Jerusalem တို့အပြင် VOA Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်။ဥရောပဥောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်ကိုနှာစင်ရမှာဖြစ်ပါတယ်။စကိုင်းတိုင်းဗမာဝန်တို့ပင်လယ်ဘူးမြို့နယ်ကနေရာအတော်များများမှာတရုတ်ကုမ္ပဏီကိုကြီးနဲ့ဆက်ဆက်တဲ့တပ်တူတွေရှာဖွေခွင့်ပေးလိုက်တဲ့အကြောင်းဥောင်ခင်းကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
စကိုင်းတိုင်းဒေသကြီးကတားခရိုင်ကောဝင်းဝင်းတူပင်လယ်ဘူးဗမ်းမောက်ဒေသမှာရင်းနှီးနဲ့ဆက်ဆက်တပ်ထုရှာဖွေဖို့တရုတ်မြန်မာဖက်ဆက်ကုမ္ပဏီကိုခွင့်ပေးတဲ့ကိစ္စဟာအတော်လေးလူသိများနေပါတယ်။သတင်းထွက်လာတဲ့2016မှာစိတ်ဝင်စားမှုနည်းပါပြီးမြဲအတီးပြုတ်လိုက်တဲ့2019နဲ့2020နှစ်တွေမှာအငင်းပွားစရာတွေဖြစ်လာပါတယ်။ဩစတြေးလျအခြေစိုက်တရုတ်ပိုင်Penos company နဲ့ ပြည်တွင်း company MERG Myanmar Energy Resources Group တို့ပတ်စပ်လုပ်ထားတဲ့ Wind to Resource company ကိုလုတ်ပိုင်ခွင့်ချပေးတာပါပဲဒီ company ကိုတရုတ်က90ရာခိုင်နှုန်း MERG က100ရာခိုင်နှုန်းပိုင်ပါတယ်ညွန်ခဲ့တဲ့6လလောက်ကလုတ်ခွင့်ပေးလိုက်တဲ့ Wind to အမှတ်3လုတ်ခွင့်ဟာအကြီးဆုံးဖြစ်ပြီးဘမ်းမောက် Wind to နဲ့ပင်လယ်ဘူးမြို့နယ်ကနေရာအတော်များများပတ်ဝန်းနေပါတယ်စီမံကိန်းအကျယ်အဝန်းဟာ985စတူရန်ကီလိုမီတာဖြစ်တာမို့မြေအေက2သိန်းနီးပါးရှိပါတယ်။သဘာဝပတ်ဝန်းကျင်ကာကွယ်ရေး163မျက်နှာအစီရင်ခံစာကိုလွန်ခဲ့တဲ့မေလကဝင်းတူရီဆော့စ်ကုမ္ပဏီကထုတ်ပြန်ထားပါတယ်။ကတ္တတုရှာဖွေတဲ့စီးစားလေ့လာမှုမှာအန္တရာယ်မရှိကြောင်းဖော်ပြတဲ့အစီရင်ခံစာပါပဲ
။စူးစမ်းရှာဖွေရေးမှာအဓိကကျတဲ့လွန်တွင်းတူဖောက်ရေးစခန်းကိုဗမာမျိုးနယ်မန်စီကျေးရွာမှာတိစောက်ထားပါတယ်ဘူမိဗေဒဆိုင်ရာလုပ်ငန်းတွေကိုတဆင့်ပြီးတဆင့်နှင်းနဲ့ချီပြီးလုပ်ရမှာမို့လေလာရေးကာလအမျိုးမျိုးရှိနိုင်ပေမဲ့ရေပူရအဖြစ်10နှစ်ကနေ15နှစ်ထိကြာနိုင်တာကိုလေလာတွေ့ရှိရပါတယ်လွန်ခဲ့တဲ့နှစ်စက်တင်ဘာမှာလွန်တွင်းတူအေရိယာ300ကိုစောင့်ကြည့်စစ်ဆေးပြီးဓာတ်သတ္တုနမူနာအားလုံးဟောင်ကောင်ဓာတ်ခွဲခန်းကိုပို့လိုက်တယ်လို့ဆိုပါတယ်နမူနာယူတဲ့နေရာအားလုံးမှာတန်တက်မြင့်မားနေတာတွေ့ရပါတယ်စီဝါမျိုးစုံမျိုးကွဲစင်းကိုလည်းကောက်ယူနိုင်တယ်လို့ဆိုပါတယ်။စီမံကိန်းဧရိယာအတွင်းတစ်ပင်မျိုးစိတ်106မျိုးတွေ့ရပါတယ်။တရိတ်ဆန်မျိုးစိတ်စင်းကိုလည်းပြည့်စုံနိုင်တယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။တယန်ဇာတရှာဖွေထုတ်ယူမှုမှာသဘာဝပတ်ဝန်းကျင်အနည်းနဲ့အများပျက်စီးတတ်ပါတယ
်။ဝိသုစီမံကိန်းဧရိယာဟာကျယ်ဝင့်တာကြောင့်ချက်တင်တွန်ရိုင်းတရိတ်ဆန်ဘေးမဲ့တွန်းနဲ့73မိုင်လောက်ပဲကွာဝေးပါတယ်။မဟာမြိုင်ဘေးမဲ့တွန်းနဲ့ကတော့မိုင်90ကျော်လောက်ကွာဝေးပါတယ်စီမံကိန်းအကောင့်တွေဖော်တာကို တဘာဝပဝင်းကျင်ထိခိုက်မှုရှိမရှိသုံးလတစ်ကြိမ်စစ်ဆေးမယ်လို့ဆိုပါတယ်ဒေတာကန်တွေရဲ့မကျေနပ်မှုနဲ့နစ်နာမှုတွေကိုတိုက်ကြဖို့အတွက်ဝင်းတိုရီဆော့စ်ကုမ္ပဏီကလျှောက်လွှာပုံစံတွေထုတ်ပေးထားတယ်လို့လည်းဆိုပါတယ်ထိခိုက်နစ်နာသူတွေသဘောတူတဲ့အထိကုမ္ပဏီကဖြေရှင်းမယ်လို့ဖော်ပြပါတယ်ဘေးအန္တရာယ်ကင်းရှင်းရေးမတော်တဆထိခိုက်မှုကာကွယ်ရေးနဲ့ကျန်းမာရေးအတွက်ဝင်းတိုရီဆော့စ်ကုမ္ပဏီကသင်တန်းတွေပေးမယ်လို့ဆိုပါတယ်
ဒါပေမဲ့ဝန်တိုရီဆော့စ်ကုမ္ပဏီကိုမြေဧက2သိန်းနီးပါးမှာတတုရှာဖွေခွင့်ပေးထားတာကဒေသခံရှမ်းပြည်တိုင်းသားတွေရဲ့စားဝတ်နေရေးကိုထိခိုက်စေတယ်လို့ရှမ်းတိုင်းသားလုပ်ငန်းရှင်များအသင်းကကြေညာတာကိုဇွန်လ10ရက်ထုတ် 11 သတင်းမှာဖော်ပြပါတယ်ဒေသခံပြည်သူတွေကတော့သဘာဝပတ်ဝန်းကျင်ထိခိုက်မှုအသက်မွေးဝမ်းကြောင်းထိခိုက်မှုရောဂျီကိစ္စပြန်လည်နေရာခြားရာရေးကိစ္စစတာတွေကိုစိုးရိမ်နေကြပါတယ်ဝန်တိုရီဆော့စ်ကုမ္ပဏီကစမ်းသပ်တိုင်းတာပြီးပြင်းပြောင်းနိုင်စွာလေးလာနေတဲ့ဒေသမှာတနိုင်တပိုင်းရွှေတူးပေါ်တဲ့နေရာအများပြပောင်းဝင်နေတယ်လို့ဇွန်လထုတ်မုံရွာဂဇက်မှာဖော်ပြပါတယ်။စကိုင်းတိုင်းမှာမူရစ်စီဝါအများဆုံးဖမ်းဆီးရမိတဲ့ဒေသလည်းဖြစ်ပါတယ်။ဒါပေမဲ့ဒါအိုနိုင်ငံမှာဒီစီမံကိန်းမျိုးကြောင့်ဒေသခံတွေအလုအကံရတာလည်းရှိကြောင်းပင်လယ်ဘူးအမတ်ဦးသိန်းလှိုင်ပြောတာကိုမုံရွာဂဇက်မှာဖော်ပြပါတယ်။
ဝင်းတိုမျိုးနယ်ကိုရွှေထွက်တဲ့ဒေသအဖြစ်လူသိများပေမဲ့ဝင်းတိုရီဆော့စ်ကုမ္ပဏီစီမံချက်ကိုတော့ကျင်းနီနဲ့ဆက်ဆက်တတ်ထူရှာဖွေရေးလို့သာအမည်ပေးထားပါတယ်။ရွှေကိုချန်လှပ်ထားပါတယ်။ဝင်းတိုရီဆော့စ်ရဲ့မိခင်ကုမ္ပဏီဖြစ်တဲ့တရုတ်ပိုင်ပင်အော့စ်ကုမ္ပဏီဟာလာအိုနိုင်ငံမှာလည်းအလားတူစီမံကိန်းအကောင့်ထည့်ပေါ်နေပါတယ်။ဒါပေမဲ့ကျင်းနဲ့ရွှေထုတ်လုပ်ရေးလုပ်ငန်းလို့အတိအလင်းကြေညာထားပါတယ်။လာအိုကခုခါစီမံချက်ကိုပင်အော့စ်က90ရာခိုင်နှုန်းလာအိုက10ရာခိုင်နှုန်းပိုင်ပါတယ်2019ကကြေးတန်ခြင်း14000ကျော်ရွှေအောင်စ11000ကျော်နဲ့ငွေအောင်စ94000ကျော်ထုတ်လုပ်နိုင်ပါတယ်ဝင်းတိုစီမံကိန်းနဲ့ပတ်သက်ပြီးဒေတာကန်တွေဇနိုးစနောင်ဖြစ်နေတာကိုပြေပြောက်စီဖို့အတွက်စကိုင်းတိုင်းလွှတ်တော်အမအချုပ်ကိုလာအိုနိုင်ငံကိုခေါ်ယူပြီးပင်အော့စ်ကုမ္ပဏီရဲ့တပ်ထုလုပ်ငန်းစီမံကိန်းကို2008ကပြတ်တာပါလေ။လာအိုနိုင်ငံလေးလာခြင်းအရာအစိုးရကအသေးချာကြက်မှတ်နိုင်ရင်ဒေသခံလူလူအကျိုးခံစားနိုင်တယ်လို့လွတ်တော်အမတ်ဦးသားနိုင်ကဆိုပါတယ်။ဒေသခံတွေတနိုင်တပိုင်းရွှေရှာဖွေတာကိုပိတ်ပင်လိုက်ရင်တော့ဝိစေလုပ်ငန်းကြီးထွားလာနိုင်တယ်လို့လာအိုလေးလာရေးခရီးမှာပါဝင်သူအမတ်ဦးဝင်းရွှေကပြောတာကိုငွေရကစက်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဗစ်ကာလသွေးကြိုတက်ထိနှိုင်ရေးကြောင်းပြောပြထားပါတယ်။စီးကြိုရှိသူတွေမှာကိုဗစ်ဖြစ်လာရင်ပိုပြင်းထန်နိုင်ပေမဲ့သွေးကြိုတက်အများကြီးမတက်အောင်နဲ့အများကြီးမကျအောင်ထိနှိုင်နိုင်ရင်ဒီပြင်းထန်မှုကိုလျှော့ချနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။စီးကြိုရှိသူတွေကိုဗစ်မဖြစ်ခင်နဲ့ဖြစ်လာရင်တောင်ဒီသွေးကြိုတက်ကိုဘယ်လိုထိန်းသိမ်းထားနိုင်ပြီးတွဲဖြစ်နိုင်တဲ့အခြားပြင်းထန်တာတွေကိုပါဘယ်လိုဆက်ထိန်းထားနိုင်ပါလဲ။ဒီအကြောင်းမြန်မာနိုင်ငံစီးကျိုသွေးကြိုယောဂအသင်းဥက္ကဋ္ဌစီးကျိုထုကူဆရာဝန်ကြီးနဲ့ဂုံတုဆောင်ပမခဒေါက်တာတင့်ဆွေလက်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။ဟုတ်ကဲ့စီးကျိုသွေးကြိုထုကူဆရာဝန်ကြီးပမခဒေါက်တာတင့်ဆွေလက်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ဖြစ်လာရင်စီးကျိုနဲ့ယောဂအခမ်းရှိသူတွေမှာဘလူကြောင့်ပိုပြင်းထန်ပိုသေးဆုံးနိုင်ပြီးတော့ဒီအတွက်ဘလူချိုပြင်းသင့်တာကိုဗစ်ကိုပိုကာကွယ်သင့်တာနဲ့နောက်သွေးကြိုကိုထိန်းဖို့ဒီအထွေထွေရေဘူးရကျန်းမာရေးကောင်နေပုံတွေကိုပြီးခဲ့တဲ့အခါတွေကပြောပြီးမှဒီတစ်ခါတော့ဆရာကြီးဒီသွေးကြိုဓာတ်ကိုအတိအကျထိန်းနိုင်ဖို့အဓိကပြောမှာမို့ဘာကိုအဓိကစရှင်းပြခြင်းလဲဆရာကြီ
းပထမဆုံးကသွေးကြိုဓာတ်ဘာမှရှိရမလဲဆိုတော့တတ်မှတ်မှတတိယကိုနားလည်ထားဖို့ကျွန်တော်မနေ့ရက်ထားဘာမှမစားကြီးချင်မှာသွေးကြိုဖောက်ခဲ့လို့ရှိရင်80နဲ့130ကြားထဲမှာရှိရမှာဆိုတော့80အောက်ကိုကျသွားရင်တွေ့ကြရတဲ့ hypoglycemia လို့ခေါ်တယ်130နဲ့ကျော်သွားရင်ကျွန်တော် fasting ကိုနော်အိပ်ရထားမှမနေ့စာမစားမီထောက်လို့130နဲ့ကျော်ရင်တွေ့ကြညာနေတယ်လို့ဆိုလို့တယ်ကျွန်တော်ရှိရသူတွေမနေ့ကျမလေးမနေ့အိပ်ရထားလို့ရှိရင်150လောက်160လောက်ပဲရှိတယ်ဆရာကောင်းပါတယ်ဆိုတော့အဲ130နဲ့ကျော်တာကိုများတာကိုမတိကျတော့လားလက်မခံတာလားအဲ့လိုဖြစ်နေတယ်အဲ့တော့130မနေ့ကမကျော်တယ်ညနေပိုင်းညပဲဖြစ်ဖြစ်စားပြီးတဲ့ချိန်ပဲဖြစ်ပေါ့ မနေ့ကအပြင်းနေ့ကအပြင်းညတော့အပြင်းစားလိုက်လို့နှစ်နာရီတော့တိမ်မှချို့လို့ရှိရင်ပြန်ရှိစမချို့တင်ဘူးပေါ့ကျွန်တော်ဒီမှာကျမကြီးကိုကောင်းနေဆရာနေရာပတ်ဝန်းကျင်လောက်ပဲရှိတယ်ဆရာတချို့ဆရာဦးနေရာကိုအဲ့လိုပြောနေတော့အဲ့ target ဆိုတော့မတော့ရှိရမစင်ဟာကိုကျွန်တော်ရှိရသူတွေကပြတ်ပြတ်သွားမသိဘူးဖြစ်နေတယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီသွေးကြိုအတက်ကြကိုဘယ်လိုသတိထားပြီးတော့လှုပ်ဆောင်ဖို့လုပ်မလဲဆရာကြီး
ကိုဗစ်ကာလမှာသွေးကြိုသွေးကြိုနဲ့ပတ်သက်လို့နှစ်ခုကြောက်ရတယ်သွေးကြိုသွေးကြိုအရန်တက်ပြီးတော့diabetic ketosis တို့ရဲ့မှာ ketone body တွေများပြီးတော့ခါငေါဖောက်တဲ့ယောဂါပေါ့။နောက်အစားတောက်တွေနေပြီးတော့သွေးကြိုတွေရမ်းကျသွားတာလည်းဖြစ်နေတော့အဲ့ဒီခုသုံးတက်ကိုသိအောင်လို့သွေးကြိုတက်ကတော့အများအားမကြမ်းမ်းဖောက်ပြီးဆက်နေဖို့လိုမယ်။နောက်ခါတိုင်းကတနည်းကိုတစ်ချိန်ပဲဖောက်တယ်ဆိုတော့အခု covid ကာလမှာတော့လည်းသူတော့မနေ့တစ်ခါညတစ်ခါလောက်တော့ဖောက်ဖို့လိုမယ်ပေါ့။အဲ့တော့သွေးကြိုတွေတိတ်များတယ်ဆိုတော့သွေးကြိုဖောက်ကြည့်လိုက်လို့140ပေါ့150အနည်းဆုံးနှစ်ခါသက်တိုက်များနေပြီဆိုတော့တက်နေများကိုကုနေကြဆရာဝန်တမောဆေးကန်းကိုနှမ်းပြီးတော့ဆက်သွယ်ပြီးတော့မလိုအောင်လို့အကြံဉာဏ်တောင်းမှုလိုတယ်ပေါ့အဲတော့မှစောင့်နေတဲ့ဆေးကိုကိုယ်အလွယ်တကူပြောပြီးသူကျူဘလောက်ရှိပါလဲပြောရင်ဆရာဝန်ကလူသူတို့ညှိပေးဖို့လိုမယ်ဒါမှမဟုတ်ဆေးကိုလာခဲ့ပါလို့ပြောချင်တယ်ပြောမယ်ပေါ့
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီသွေးကြိုအရင်ကျသွားတာပေါ့နော်အရင်တော့ကတော့အဲ့ဒါအတွက်ဒီအချိုရည်မျိုးကျူဆောင်းတာကိုရေဘူးရကျွန်တော်တို့ပြောခဲ့ကြပြီမယ်အခုတော့ဆရာကြီးဘလို့တတိထားလို့ဆောင်းတင်တာကိုအတိအကျရှင်းပြပေးပါလား
အစားတောက်တွေကပြက်တယ်ပညာဆိုတော့အစားနေတယ်ဆေးကတော့တောင့်နေတယ်မသူကျူကျသွားတာလည်းဖြစ်သွားတယ် hypoglycemia ပေါ့အဲ့ဒါဆိုရင်တော့ကျွန်တော် 15-15 rules ရတာ55-55 rules ဆိုတာတော့ဗာလဲဆိုတော့သွေးကြိုကျသွားသလားပေါ့သွေးကြိုတန်း80အောက်ကိုကျသွားရင်ကျွန်တော်ကျတယ်လို့ဆိုလဲဒါပေမဲ့ကျွန်တော်ချိန်မှန်ကအများဆုံးညာ100ကျော်လောက်ရောက်ပြီဆိုတာသွေးကြိုကျပြီဆိုရချွေတွေကောက်တော့လိုက်တာမျိုးရှိနေပေါ့နော်တကယ်တည်းသွေးကြိုကအန်ဒီဖြစ်လောက်အောင်ကျတာ53အောက်မှာအန်ဒီဖြစ်လောက်အောင်ကျတာဒါပေမဲ့သွေးကြိုကို80အောက်ဆိုရင်တော့ကျပြီလို့စတ်တတ်မှတ်တယ်ပေါ့သွေးကြိုအဲ့80 80ပေါ့အဲ့အောက်ကိုကျပြီဆိုရင်တော့ချွေပြန်တောက်ဖို့လိုမယ်အချွေပြန်တောက်တဲ့ချိန်မှာတခြား55 gram ပေါ့ကျွန်တော်လက်ဖက်စားတဲ့ဇွန်သေးလေးပေါ့တော့ teaspoon ပေါ့အဲ့ဒါလေးနဲ့ကျွန်တော်၄ဆုံးလောက်ကို3ဆုံးနဲ့၄ဆုံးပေါ့ရေခံွက်မှာထည့်ချော်ပြီးတော့တောက်လိုက်မယ်တောက်လိုက်ပြီးတော့15 gram တောက်မယ်ပြီး15 minutes ကြာရင်တခါပြန်ပြီးစစ်ကြည့်မယ်ပေါ့အဲ့တော့သွေးကြိုက80ထဲဖြစ်နေလို့ဆိုရင်တော့100ထဲပြန်တက်ပြီလားပေါ့မတက်သေးဘူးဆိုတော့နောက်တစ်ခါပြန်ပြီးတော့ထပ်တောက်လို့ရတယ်ပေါ့နောက်တောက်လို့တက်လာပြီဆိုရင်တော့အချိုရည်ကိုတောက်တာကိုရက်ပြီးတော့နောက်ထပ်ချိုရည်ချက်ချင်းတက်စီတယ်ချက်ချင်းကျက်ပြီးတော့ချက်ချင်းကျတော့မှစစ်တဲ့အတွက်တခြားတက်ကြလေးနေမဲ့ပေါင်မုန်းတို့ထမင်းတို့တခုစားဖို့လိုလိမ့်မယ်ပေါ့
ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီစီးကြိုသွေးကြိုရှိတဲ့သူတွေမှာနောက်ဒီကိုဗစ်ဖြစ်လာလို့ရှင်အသေးပြောက်များစေတဲ့နှလုံးနဲ့သွေးတို့ယောဂါတွေကလည်းတွဲပြီးတော့ဖြစ်လာတတ်တော့အဲ့ဒီအတွက်ရောဆရာကြီး
ဒီစီးကြိုရှိတဲ့သူတွေကသွေးတို့တွေနှလုံးယောဂါရှိတာများတော့နှလုံးတက်စီးတွေပေါ့အက်စပရင်တောက်တယ်ဆက်တောက်ပေါ့ကျန်တဲ့နှလုံးစီးတွေပေးထားရင်ပုံမှန်တိုင်းဆက်ပြီးတောက်ပါချက်မပြစ်လိုက်ပါနဲ့ကိုလက်စထရောတွေစီးတတ်များတာအတွက်ချဖို့မှာအတူပါစတင်ပေါ့တောက်ခိုင်းတာလူနာရဖျက်ဖျက်ပြစ်တယ်မဖျက်ပြစ်ပါနဲ့နောက်တစ်ခုရှိတဲ့သွေးကြစီးပေါ့ပုံစံတစ်ခုရှိတဲ့ ACEI နဲ့ ARB ဆိုတာကျွန်တော်ဒီမှာကျွန်တော်လူစားတန်လို့ပြောတာပေါ့မှာကပ်ပါဆဲဆိုတဲ့ကျွန်တော် ACEI လို့ဟာမျိုးကြမ်းတောက်နေကြတိုင်းဆက်တောက်ပါမဖျက်ပြစ်လိုက်ပါနဲ့ကျန်ဝင်ရမပြောမနဲ့ကျန်ဝင်နဲ့မတိုင်ပင်ပဲနဲ့ဖြည်းတွေဖြတ်မပြစ်လိုက်ပါနဲ့အဲ့ဒါအရေးကြီးလို့မှာပဲ
ဟုတ်ကဲ့ဆရာကြီးဒီနေရာမှာနောက်ထပ်ရောဒီသတိပြုသင့်တဲ့ဆေးတွေရှိသေးလားဆရာ
ကိုဗစ်ကာလမှာနေကောင်းတယ်ဆိုတဲ့ချိန်ဆိုရင်တော့ကျန်ဝင်ပေးထားတဲ့ဆေးကိုပုံမှန်လေးတောက်ဖို့တင်တယ်ပေါ့အဲဒါပေမဲ့ကိုဗစ်ကာလမှာနေမကောင်းလို့များဆိုလို့ရှိရင်တော့အဓိကဆေးနှစ်ခုကိုရှောင်ခိုင်းတယ်ပေါ့တစ်ခုကတော့မက်ဖော်မင်ပေါ့နောက်တစ်ခုကအခုဖြစ်ပေါ်တဲ့ HGL2 inhibitor ဆိုပြောတဲ့ empagliflozin တို့ canagliflozin တို့ glucosamine တို့ dapagliflozin တို့အဲ့ဒီဆေးတွေပေါ့အနည်းငယ်လည်းကောင်းပါလေဒုဗတ်တော်ညာလေကိုဗစ်ကာလမှာတော့အချင်းနှစ်ခုတော့တတိထားကြဖို့ဆိုပြီးကျွန်တော်တို့ပြောတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုဒီကိုဗစ်ရောဂါဖြစ်လာခဲ့ရောဘယ်လိုမျိုး
ဘယ်လိုများအခုကတိုင်းဖြားတယ်နာစီးတယ်ချောင်းဆုတယ်လက်ချောင်းနာတယ်ပေါ့အဲ့လိုဖြစ်နိုင်တယ်ကိုဗစ်လိုမျိုးဖြစ်မှာသူတို့နေအဲ့လိုမျိုးဖြစ်နိုင်တယ်ဆိုရင်တော့သွေးကြိုအနည်းဆုံးတော့ဒီနေ့လေးချိန်လောက်တော့ဖောက်ဖို့လုပ်မယ်ပေါ့နောက်တစ်ခုကအရေးကြီးတာရေပင်များတောက်ဖို့လိုတယ်ဆိုတော့ကြော်ပြီးအဲနောက်ပြီးတော့လူလူချင်းတော့ ketone body စက်ခိုင်းနေ ketone body ကတော့ကျွန်တော်ပုံမှန်ကြီးမှာတော့စစ်ဖို့ကတိတ်လို့လည်းဂူနဲ့မရှိဘူးပေါ့
ဟုတ်ကဲ့ဆရာအဲ့တော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်က
ချုပ်ပြောရရင်တော့ချီချူတူချူထိနေမှုကောင်းမှုတွေအစားတောက်နေတိုင်းလှူရှားမှုလိုပါတယ်ဆေးလေးပုံမှန်တောက်ဖို့လိုပါတယ်ရှောင်ဝင်ကိုအရေးပေါ်ဆွတ်သွက်ဖို့ဖုန်းနံပါတ်ယူထားဖို့လိုပါတယ်ဆေးမှာဆေးရောတွေးစစ်ဖို့ရောကိုယ်မှာလုံလောက်လို့ရှိဖို့လိုပါတယ်ပေါ့အပြင်ပအနေနဲ့ပေါ့ဆေးရောက်တိုင်းတော့ဂျီယံမင်းနေဂျာတော့အခုဒီမှာပြောဖို့သိပြီးတော့မဆိုင်ဘူးဆိုတော့ကျွန်တော်မပြောတော့ဘူးဆေးရောက်တော့တော့အင်ဆူလင်ထိုးရမျိုးပေါ့အင်ဆူလင်ထိုးနေတဲ့လူတွေအင်ဆူလင်တေချာမထိုးတဲ့လူတွေများသဖြင့်ပေတာများတယ်ပေါ့ဒါဆေးရောက်ကြဆရာဝန်ကြီးကကုမှာဆိုတော့ကျွန်တော်စိတ်ကူတာပြင်မာနေတဲ့ကာလမှာပဲကိုယ့်အိမ်မှာဆေးတွေပြငါသွေးကြိုတွေတက်သွေးကြိုတွေကြအဲ့လိုတွေဖြစ်မှာတော့ကျွန်တော်စိတ်ကူတာတွေပြောခြင်းဖြစ်ပါတယ်နောက်ပြီးတော့အားရှိအောင်လို့ဆိုပြီးရဖြစ်သက်သာဆိုတဲ့စားတဲ့အကျင့်ပေါ့ သူကပုံမှန်တန်းချာလို့ဒီဘာမှဖြစ်ဆက်စာမလုပ်ဘူးလေအဲ့ဒါကိုထပ်ပြီးဖြစ်ဆက်စာဆိုပြီးဆိုတော့ပြောတဲ့ဒါတီးကျိုနှုတ်မှုဆိုတာရဲ့ပြဿနာအဲ့ဒါပဲတကယ်တည်းသူရဲ့စားထုတ်ကြရည်ရချက်ကဘွားတဲ့သူကိုပိန်အောင်လို့မတက်အောင်လို့တီးကျိုများတဲ့သူကိုခမင်းကိုမစားဘူးဆိုတော့တနတ်မစားဘူးမစားတဲ့နေရာမှာဆိုတော့သူကနှုတ်မှုတောင်းပဲပေါ့ကျွန်တော်ရှိမှကြတဲ့ခါကျထပ်ပြီးတောက်တယ်ခမင်းစားတယ်ပြီးတဲ့ခါကျအချိုလေးတားလို့တောက်လိုက်တယ်အဲ့တီးကျိုကတက်ခါကြီးကိုအဲ့အားရှိအောင်လို့အားမရှိကြဘာကြောင့်လဲဆိုရင်ခန္ဓာကိုယ်မှာတွေးကြည့်ပြီးများနေလို့ရှိရင်အဲ့တွေးကြည့်တတ်တရားကျွတ်သားတွေတဲ့ကိုမဝင်နိုင်ဘူးအင်ဆူလင်ကလည်းနည်းနေတယ်အင်ဆူလင် resistance လည်းဖြစ်နေတော့တွေးကြည့်တတ်တရားများနေကျွတ်သားတွေတဲ့ကိုအင်ဆူလင်လေးဂလူကိုဇ်တတ်တွေမရောက်လို့အားမရှိဘူးဆိုတာဖြစ်နေတာပါအဲ့တော့တွေးကြည့်တတ်ကိုကောင်းအောင်ထိန်းပါဆိုတော့အားရှိအောင်လို့ဆိုတဲ့ဟာတွေကိုတွားပြီးတော့အားမကိုးပါနဲ့လို့ကျွန်တော်နေခဏမှပေးနေတာဒါနဲ့ပေးနေတော့အဲ့ဒါကိုချက်ပြီးတော့ပြောချင်းဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖားပိုမြို့နယ်မဲဝိုင်ဒေသမှာမြမတက်မတော်နဲ့ကရင်အမျိုးသားလွတ်မြောက်ရေးတက်မတော် KNL တို့ကြားနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ရခိုင်နိုင်ငံရေးကောင်းဆောင်ဒေါက်တာအေးမောင်နဲ့ဆိုင်ရေးဆရာဝင်းဟင်အောင်တို့ကိုပြန်လွတ်ပေးဖို့အတွက်စုဆောင်းကောက်ခံထားတဲ့လက်မှတ်တွေကိုဒေါအောင်ဆန်းစုကြည်ထံကိုပေးပို့ခဲ့တယ်ဆိုတာနဲ့တိုင်းသားတက်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်နမ်တူစစ်ဆောင်တွေနေရက်ပြန်ရေးခက်ခဲနေတဲ့အကြောင်းတွေကိုကြားကြရပါပါရှင်။
ကျမကနန်းဟောင်းပါတရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်ဖားပုံမြို့နယ် KNU တပ်မဟန်ကလှုပ်ရှားရာမဲဝိုင်ဒေသမှာဒီဇင်ဘာလ15ရက်နေ့ကတပ်မတော်နဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA တို့အကြားမိုင်းဆွဲတိုက်ခိုက်မှုဖြစ်ပြီးနှစ်ဖက်တင်းမာမှုတွေဖြစ်ပွားခဲ့ပါတယ်မဲဝိုင်ဒေသမှာတပ်မတော်ကအုပ်ချုပ်မှုကိစ္စဆောင်ရွက်နေချိန် KNLA ဘက်ကနေမီကျော်လွန်ပြီးမိုင်းဆွဲတိုက်ခိုက်တာကြောင့်နှစ်ဖက်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားပြီးတပ်မတော်သားတချို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တပ်မတော်ကသတင်းထုတ်ပြန်ထားပါတယ်တပ်မတော်ဘက်ကတိုက်ရင်နေရင်အင်အား300ကျော်အထိတိုးချဲ့လာပြီးလှုပ်ရှားမှုတွေလှုပ်ဆောင်လာတာကြောင့် KNLA ဘက်ကပြန်လည်တိုက်ခိုက်တာဖြစ်တယ်လို့ KNLA တပ်မဟာ9ကပြောခွင့်ရဒုတိယဗိုလ်မှူးကြီးစောကလေတိုကပြောပါတယ် KNU နေမီအတွင်းတပ်မတော်တပ်စခန်းအလုံးကိုအခုနှစ်မှာရုပ်သိမ်းပေးဖို့ဒီလဆမ်းမှာ KNLA ဘက်ကထုတ်ပြန်ထားပါတယ်
။အင်းစင်ကျင်းဆောင်မှာဖမ်းဆီးချုံနှံခံနေရတဲ့ဒေါက်တာအေးမောင်နဲ့ဆိုင်ရစ်ဆရာဝေဟင်အောင်တို့ကိုလွှတ်ပေးဖို့အတွက်စူဆောင်းကောက်ခံထားတဲ့လက်မှတ်တွေကိုနိုင်ငံတော်သံဝင်ကပုဂ္ဂိုလ်စော်အောင်ဆန်းစုကြည်ထံလိတ်မှုပြီးဒီဇင်ဘာ15ရက်နေ့မှာစာတိုက်ကနေပေးပို့လိုက်တယ်လို့လက်မှတ်တွေစူဆောင်းကောက်ခံသူနေရင်ကြရာသတင်းဌာနအက်ဒီတာဥခိုင်မြတ်ကျော်ကပြောပါတယ်ဒေါက်တာအေးမောင်ဟာရခိုင်နိုင်ငံရေးကောင်းဆောင်သူဖြစ်တဲ့အပြင်ရခိုင်မျိုးသားနိုင်ငံရေးလှုပ်ဆောင်တဲ့အတွက်ဖမ်းဆီးခံရပြီးထောင်သား20ချမှတ်ခံရလို့အခုလိုလက်မှတ်တွေစုဆောင်ပြီးတောင်းဆိုရတာဖြစ်တယ်လို့ဥခိုင်မတ်ကျော်ကပြောပါရတယ်။အဲ့ဒီလက်မှတ်တွေကိုနိုဝင်ဘာလ20ရက်နေ့ကနေဒီဇင်ဘာလ14ရက်နေ့ထိအွန်လိုင်းကကောက်ခံထားတာဖြစ်ပြီးပြည်တွင်းပြည်ပကတိုင်းလာလူမျိုးပေါင်းစုံ153ဦးကပါဝင်လက်မှတ်ရေးသူထားတာပါ။ဒေါက်တာအေးမောင်နဲ့ကိုဝင်းဟင်အောင်တို့ကိုရတိတံမြို့နယ်မှာကျင်းပတဲ့ရခိုင်အချုပ်ချာအာဏာကျဆင်းမှုကဏ္ဍမှာဟောပြောမှုတွေနဲ့ပတ်သက်ပြီး2018ခုနှစ်ဇန်နဝါရီလမှာနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုမတရားသင်အပ်ဥပဒေပုံမှန်တွေပြင်နိုင်ငံတော်သစ္စာဖောက်မှုတွေနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်
ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့ကလေးလခွဲအကြဖမ်းဆီးတင်တင်ထားတဲ့ချင်းလူငယ်ဇလိုင်းအောင်စိုးဟာဒီဇင်ဘာလ15ရက်နေ့ကပြန်လည်လွတ်မြောက်လာပြီလို့မိသားစုဝင်တွေကပြောပါရယ်အေအေတပ်ဖွဲ့ကနေဇလိုင်းအောင်စိုးကိုချင်းပြည်နယ်ပလဝမြို့နယ်ကန်ဒီဝကျေးရွာကိုလာကြိုဖို့အကြောင်းကြားခဲ့တာဖြစ်ပြီးမိသားစုဝင်တွေကကန်ဒီဝကျေးရွာမှာတွားရောက်ခေါ်ဆောင်လာခဲ့တာဖြစ်ပါတယ်ဇလိုင်းအောင်စိုးအပါအဝင်ချင်းလူငယ်၄ဦးဟာပြီးခဲ့တဲ့ဇူလိုင်လ29ရက်နေ့ကရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကနေပလဲဝါမျိုးအပြန်ငတ်တရိုင်းကျေးရွာအနီးမှာအေအေတပ်ဖွဲ့တွေကဖမ်းဆီးခဲ့တာဖြစ်ပါတယ်။သူနဲ့အတူအဖမ်းခံရတဲ့၃ဦးကတော့ဩဂတ်စ်လ25ရက်နေ့ကပြန်လည်လွတ်မြောက်လာကြပေမဲ့ဆလိုင်းအောင်စိုးကိုတော့ဆက်လက်ထိန်းသိမ်းထားပြီးဒီဇင်ဘာလ15ရက်နေ့ကျမှသာပြန်လွတ်ပေးခဲ့တာဖြစ်ပါတယ်။
ရှမ်းပြည်နယ်တောင်ပိုင်းမှာရင်ဆိုင်မှုဖြစ်ပွားတာပုံမှန်များပြားလာနေတယ်လို့ရှမ်းပြည်တောင်ပိုင်းမော်တော်ယာဉ်ထိန်းသိမ်းရေးဌာနတာဝန်ရှိသူတွေကပြောဆိုပါရတယ်။2020ခုနှစ်နှစ်နှောင်းပိုင်းမှာတင်ရင်ဆိုင်မှုအကျဉ်း80%ထက်မနည်းဖြစ်ပွားခဲ့ပြီးဒ တည်ဆုံးမှုမှာလည်း50နီးပါးရှိနေတယ်လို့ရှမ်းပြည်တောင်ပိုင်းအမှတ်၈သူရင်ထင်းရဲသက်ဖွဲ့ကဥအောင်မိုးကပြောပါတယ်2019ခုနှစ်မှာတော့ရှမ်းပြည်တောင်ပိုင်းမှာရင်သိုက်မှုအကြိမ်ရေပေါင်း900ကျော်ရှိပြီးတည်ဆုံးသူ268ဦးထိရှိခဲ့ပါတယ်အများဆုံးကတော့ဆိုင်ကယ်နဲ့ကားတိုက်မှုဖြစ်ပြီးအထူးကရင်အမြန်မောင်းနှင်ခြင်းအရက်တေစာတောက်စားပြီးရင်မောင်းနှင်ခြင်းနဲ့ရင်မောင်းနှင်နေစဉ်လက်ကင်ဖုံးအသုံးပြုခြင်းတို့ကြောင့်ဖြစ်တယ်လို့လည်းရှမ်းပြည်တောင်ပိုင်းမော်တော်ယာဉ်ထိန်းသိမ်းရေးဌာနကထုတ်ပြန်ထားပါတယ်
မွန်ပြည်နယ်တံဖြူစရမြို့နယ်မှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဝင်တွေကနေရွေးကောက်ပွဲကော်မရှင်ကိုဆန္ဒထုတ်ဖော်ခဲ့ပါတယ်။ဒီဇင်ဘာလ15ရက်နေ့မနက်ပိုင်းမှာတနိုင်ငံလုံးကမဲခိုးမဲတိုးတဲ့ကော်မရှင်အလိုမရှိ၊ကလေးတွေမဲပေးတဲ့ရွေးကောက်ပွဲအလိုမရှိ၊နိုင်ငံတော်ငွေကြေးဖြင့်မဲဆွဲစည်းရုံးခြင်းအလိုမရှိ၊မဲစည်းရမမှန်တဲ့ရွေးကောက်ပွဲအယုံကြည်မရှိစတဲ့ကြွေးကြော်တန်းတွေနဲ့တံဖြူစရမြို့ပြည်ခိုင်ပြိုးပါတီရုံးရှိမှလူ30လောက်ကဆန္ဒထုတ်ဖော်ခဲ့တာပါ။တံဖြူစရမြို့နယ်အတွင်းမှတ်ပုံတင်မရှိတဲ့သူတွေ၊အသက်မပြည့်သေးတဲ့ကလေးတွေ၊မဲပေးခွင့်ရတာတွေ၊မဲနှခါထဲ့သွားတဲ့သူတွေလည်းရှိနေတဲ့ဖြစ်စဉ်တွေအပေါ်ရွေးကောက်ပွဲကော်မရှင်ကိုဆန္ဒထုတ်ဖော်တာဖြစ်တယ်လို့မြို့နယ်ပြည်ခိုင်ဖြိုးပါတီဥက္ကဋ္ဌဦးစိုးနိုင်ကပြောပါတယ်ဆန္ဒထုတ်ဖော်ရတဲ့အကြောင်းရင်းတွေမှာဆက်စဲကြေးရွာကမဲအည်အတွက်နေရာပိုနေတာမဲစလစ်တွေအချိန်မီဝေမပေးတာရက်ွက်အုပ်ချုပ်ရေးအဖွဲ့ဝင်တွေကိုဗစ်ထောက်ပံ့ကြေးပေးရမယ့်နေရာမှာ NLD ပါတီကထောက်ပံ့ကြေးပေးတဲ့ပုံစံလှုပ်ဆောင်ခဲ့တာစတာတွေပါဝင်တယ်လို့သူကဆိုပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့မှာဒီဇင်ဘာလဆန်ပိုင်းကဖြစ်ပွားတဲ့တိုင်းသားတပ်ဖွဲ့တွေအကြားကတိုက်ပွဲတွေကြောင့်နေရက်ကနေစွန့်ခွာခဲ့ရတဲ့ရွာသား200ကျော်ဟာဒီကနေ့အချိန်ထိနေရက်ကိုမပြတ်နိုင်ကြသေးပါဘူးတိုက်ပွဲတွေမဖြစ်တော့ပေမဲ့ဘာကြောင့်နေရက်မပြတ်နိုင်သေးတာလဲနမ်ဟုံကနေစူးစီးတင်ဆက်ပေးထားပါတယ်
နမ်တူမြို့ရဲ့အနောက်တောင်ဘက်အရပ်မှာရှိတဲ့မန်ဆမ်အုပ်စုအတွင်းကကျေးရွာတွေမှာအခုလ9ရက်နေ့ကတည်းကတိုက်ပွဲတွေဆက်ဖြစ်ပွားခဲ့တာကြောင့်ဒေသခံလူထု300နီးပါးစစ်ဘေးတန်းရှောင်ခဲ့ရပါတယ်။အဲ့ဒီအ내ရွာသား200ကျော်ဟာမန်ဆမ်ဖုန်ကြီးကျောင်းမှာပဲရှိနေသေးတယ်လို့နမ်တူမြို့ကစစ်ရှောင်ကူညီရေးကော်မတီအဖွဲ့ဝင်စိုက်ပညာန်ကရှမ်းစကားနဲ့အခုလိုပြောပါတယ်
တချို့လည်းပြန်လာကြပါပြီတင်းလုံတို့နာကျေးရွာကရွာသားတွေပေါ့မပြန်နိုင်သေးတာနှံပါရွာသားတွေလေသူတို့လည်းမှန်ဆန်ပုန်းကြီးเจ้าမှာပဲခု
လက်ရှိအခြေအနေမှာတော့တိုက်ပွဲတွေညှိနေသေးကြောင်း ACSS SSA ပြောခွင့်ရတူပုံမူကြီးဦးခဲကအခုလိုပြောပါတယ်
ကိုနေဖြစ်နေတဲ့အတိုင်းပဲညင်သွားတယ်နော်လောလောဆယ်တော့ချင်းကြီးကတည်ကျင်သွားညီပါတယ်လို့ပဲဆိုနိုင်ပါတယ်နော
်ဆရဲချင်းနေညင်နေပေမဲ့မန်ဆမ်ဘုံကြီးเจ้าကစစ်ဘေးရှောင်200ကျော်နေရမပြန်နိုင်ကြသေးတာဟာဒေတာတွင်းအခြေစိုက်နေရယူထားတဲ့လက်နက်ကင်တပ်ဖွဲ့တွေတစ်ဖွဲ့မှတပ်ဆုပ်ပေးတာမရှိသေးသလိုအစိုးရစစ်ကြောင်းတွေကလည်းကျေးရွာတွေဘက်မှအားဖြစ်လှုပ်ရှားနေတာတွေရှိနေပါတယ်စစ်တပ်ဘက်ကလည်းနေရယူထားတာကြောင့်စစ်ရှောင်တွေနေရမပြန်ရဲသေးဘူးလို့နှမ့်တူမေတ္တာရှင်နာရေးလူမှုကူညီရေးအသင်းကိုချစ်မွေးကအခုလိုပြောပါတယ
်မန်ဆန်နဲ့နံမျိုးရောင်းတယ်လည်းတန်းလေးတန်းလေးဖြစ်ရင်ပြန်ကြည့်တာမှာ
ဒီဇင်ဘာလ9ရက်နေ့ကနေ10ရက်နေ့အထိ ACSS SSA နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်စစ်ပေးရှောင်ထွက်ပြေးလာရတဲ့ရွာသားတွေကတော့နမ်တူမြို့နယ်မန်ဆမ်အုပ်စုထဲကနာကေနာကျန်ပင်းလုံကွန်ကျောင်းနမ်ပိုင်ရွာကရွာသားတွေဖြစ်ပါတယ်။ရှမ်းနှစ်သစ်ကူကာလကောက်ရိတ်ချိန်ပြောင်းချိုးချိန်မှာစစ်ရှောင်200ကျော်နေရပြန်ချင်းပေမဲ့ဒေသတွင်းစစ်ရေးအခြေအနေမတည်ငြိမ်သေးတာကြောင့်နေရမပြန်နိုင်သေးသလိုလာမယ့်နှစ်အတွက်စားတောက်ရေးပူပန်နေကြတယ်လို့ပြောဆိုနေကြပါတယ်။
ဆက်ပြီးတော့အနာဂတ်မြန်မာနိုင်ငံဟာဖက်ဒရယ်ပြည်ထောင်စုဖော်ဆောင်နိုင်ရေးမှာအရေးပါတယ်လို့တိုင်းသာလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကအမြင်ရှိနေပါတယ်။ဒီအကြောင်းကိုတော့မိကလျာမုံကနေအခုလိုမျိုးစူးစီးတင်ဆက်ပေးထားပါတယ်
။လူငယ်တွေဟာမျော်လင့်ချက်ကြီးမားစွာနဲ့လွှတ်တော်ရွေးကောက်ပွဲဖြစ်တဲ့လက်တန်းတော်လှန်ရေးကိုပိုလို့ပါဝင်လှောက်ရှားလာကြတာဖြစ်ပြီးသူတို့မြန်မာနဲ့ဖက်ဒရယ်ပြည်ထောင်စုကိုမတီဆောက်နိုင်ဘူးဆိုရင်တော့လက်ညှိုးတော်လှန်ရေးဖြစ်တဲ့လက်နက်ကိုင်လမ်းစဉ်ဘက်ကိုပြန်လေအာတန်သွားမှာစိုးရင်မိတယ်လို့လဲမွန်ဖြီတစ်ပါတီဘိုလ်လုံးမှုဆောင်ဖွဲ့ဝင်နိုင်ပညာလေကအခုလိုပဲပြောသွားပါတယ်
အတော့လူငယ်တန်းများအဖြစ်ရွေးကောက်ပွဲပေါ်မှာအများကြီးစိတ်ဝင်စားလာတယ်ရွေးကောက်ပွဲကတစ်စိတကယ်လို့သူတို့လိုအပ်တဲ့ညှို့မှန်းတဲ့ဖက်ဒရယ်ပြည်ထောင်စုလည်းမရောက်ဘူးငင်းချမ်းဖြစ်စဉ်အလဲမဖြစ်ထွန်းဘူးဆိုရှင်ဒီလက်တန်းအားကိုးနေတဲ့ဒီလွှတ်တော်အတွင်းနိုင်ငံကြီးကတစ်စိညှို့လက်ချက်တွေကင်းမဲ့ပြီးတော့ဒီလက်ညှို့အားကိုးတဲ့ဒီလက်နက်ကိုင်တော်လှန်ရေးကိုပြန်ပြီးတော့အာတန်လာမှာကြောက်တယ်ပေါ့နော်တကယ်လို့လက်ညှို့တော်လှန်ရေးကိုပြန်လဲအာတန်လာရင်ဒီငင်းချမ်းရေးဖြစ်စဉ်ပေါ်မှာတော့ အများကြီးတော့ဝေးနေအောင်ပါပဲ
2020ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီရဲ့အဖွဲ့အစည်းနဲ့အမျိုးသားညီညွတ်ရေးနဲ့အမျိုးသားပြန်လည်တင်မြှင့်ရေးတို့ကိုရှိရှိတဲ့လုပ်ငန်းစဉ်တွေကိုပြည်ထောင်စုအစ်စ်နဲ့တိုင်းဒေသကြီးပြည်내ဆစ်ဆစ်တို့မှလည်းလက်ရှိနိုင်ငံရေးလူအချက်တွေနဲ့အညီချမှတ်ဖော်ဆောင်သွားဖို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရေတစ်တပ်ဦး ABSDF ကဒီဇင်ဘာလ10ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပြီးဥက္ကဋ္ဌရဲဘော်တန်ခဲကအခုလိုပဲပြောသွားပါတယ
်အုပ်ချုပ်ရေးပိုင်းမှဆိုင်ရာအစိုးရပိုင်းမှဆိုင်ရာမှလည်းနော်ဒီကျွန်တော်တို့ဒီနိုင်ငံရေးနဲ့ပတ်သက်တဲ့ဓမ္မရာတွေဟိုဝန်ကြီးဌာနတွေဒီလိုစုဖွဲ့မှုမျိုးတွေမှာလည်းစဉ်းစားဖို့လိုတယ်။တစ်ချက်ထဲမှာပဲလက်တွေ့ကျတဲ့အောက်ခြေမှာရှိတဲ့ပြည်내ပြည်မှာလည်းဒီတိုင်းအဒေတာခံနိုင်ငံရေးအင်အားစုတွေနဲ့ဟလာနေနေတိုင်းလုံနိုင်ဖို့လိုတယ်လို့ကျွန်တော်ယူဆပါတယ်။
တို့ပေမဲ့2008ဖွဲ့စည်းပုံအောင်မှာရွေးကောက်ပွဲတွေဘယ်တော့ပဲကျင်းပနေပါစေဒီမိုကရေစီပြည့်ဝရှိတဲ့နိုင်ငံဖြစ်လာလိမ့်မယ်မဟုတ်ဘူးလို့လည်းနိုင်ပညာလေကအခုလိုပဲဆက်ပြောသွားပါတယ်
ပမာပြည်မှာဖော်ဆောင်နေတဲ့ဒီမိုကရေစီနိုင်ငံကဒီ2008ဖွဲ့စည်းပုံအောက်မှာပဲဖော်ဆောင်တဲ့ဒီမိုကရေစီနိုင်ငံဖြစ်နေတယ်ဆိုတော့ကျွန်တော်တို့ရွေးကောက်ပွဲဘလောက်ပဲကျင်းပဒီအပြည့်ဝဒီမိုကရေစီနိုင်ငံရေတော့ဖြစ်လာမှာမဟုတ်ဘူး။ဘာဖြစ်လို့ဆိုတော့2008ဖွဲ့စည်းပုံမှာတပ်မတော်က25ရက်ခိုင်နှုန်းရှိနေတယ်ဆိုတော့ဘလို့ပဲရွေးကောက်ပွဲကျင်းပကျွန်တော်တို့ဖော်ဆောင်တဲ့ဒီမိုကရေစီနိုင်ငံတော့အပြည့်ဝတော့ဖြစ်လာဖို့တော့ခရင်းနေပေါ့နော်
ဒီမိုကရေစီနိုင်ငံဖြစ်ဖို့ခရင်းနေအောင်မယ်ဆိုရင်တော့တိုင်းရင်းသားတွေမျှော်လင့်နေကြတဲ့ဖွဲ့တရပြည်တော်စုတည်ဆောက်ဖို့ဆိုတာခက်ခဲနေလိမ့်မယ်လို့ဝေဖန်ပြောဆိုမှုတွေရှိနေပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကရင်ပြည်နယ်ဖားပုံမြွနယ်မဲဝိုင်ဒေသမှာဒီဇင်ဘာလ15ရက်နေ့ကမြန်မာတပ်မတော်နဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA တို့အကြားမိုင်းဆွဲတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အင်းစိန်အကျဉ်းထောင်မှာဖမ်းဆီးချုပ်နှောင်ခံရတဲ့ရခိုင်နိုင်ငံရေးကောင်းဆောင်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုပြန်လွတ်ပေးဖို့အတွက်စုဆောင်ကောက်ခံထားတဲ့လက်မှတ်တွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ထံပေးပို့ခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ VOA ရဲ့ချက်သာပရိညာအပတ်စဉ်ကဏ္ဍတွေကိုနားဆင်ခဲ့ရပြီးမှာအခုတော့သတင်းချင်းချုပ်ကိုကျွန်တော်ဝင်းမင်းကပြောပြပေးမှာပါ။ဖြစ်စစ်သမ္မတအီမန်နျူရယ်မက်ခရွန်မှာကိုဗစ်ပိုးစစ်ဆေးတွေ့ရှိခဲ့တယ်လို့အစိုးရကကြေညာလိုက်ပါတယ်။သမရမက်ခရွန်မှာအစာပိုင်းကိုဗစ်လက္ခဏာစတွေ့လို့စစ်ဆေးခဲ့ရကနေဒီနေ့ပဲအခုလိုပိုးတွေ့ခဲ့တယ်လို့ပြင်သစ်သမရယုံကကြေညာလိုက်တာပါသမရမက်ခရွန်အနေနဲ့စီမင်းစည်းကမ်းတွေနဲ့ညီနောက်ထပ်9ရက်တည်ထောင်ခွင့်နေသွားပြီးအလုပ်တွေကိုအဝေးကနေဆက်တာဝန်ထမ်းဆောင်သွားမယ်လို့ဆိုပါတယ်ခင်ဗျာကမ္ဘာ့ကျန်းမာရေးအဖွဲ့တပြည့်ချွေကိုဗစ်စတင်တဲ့စင်မြစ်လိုက်နိုင်ရေးသုတေသနအဖွဲ့တရုတ်ကိုဇန်နဝါရီလသွားဖို့ရှိတာကိုတရုတ်နိုင်ငံဘက်ကလည်းချိုးဆိုလိုက်မယ်လို့တပြည့်ချွေကပြောပါတယ်တကယ်တော့ကိုရိုနာဗိုင်းရပ်စ်မူလရင်းမြစ်ကိုနိုင်ငံတကာစုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့အရင်တောင်းဆိုခဲ့တာတွေကိုတရုတ်နိုင်ငံဘက်ကပယ်ချခဲ့ပြီးဒါကတရုတ်ဆန့်ကျင်ရေးဖြစ်တယ်ဆိုပေမဲ့တရွေးချိုဦးဆောင်တဲ့စုံစမ်းရေးကိုတော့လမ်းဖွင့်ပေးလာခဲ့ပါတယ်။ဒါပေမဲ့လည်းတရွေးချိုစုံစမ်းရေးသမားတွေအနေနဲ့ဒီဗိုင်းရပ်စတင်စစ်ဆေးတွေ့ရှိခဲ့တဲ့ဝူဟန်မြို့ကိုသွားနိုင်မသွားနိုင်ကတော့မရှင်းလင်းသေးပဲဆက်လက်ဆွေးနွေးနေစေဖြစ်ပါတယ်။ American Soya ရဲ့ Feed the Future မြန်မာစိုက်ပျိုးရေးစနစ်နဲ့စားစာစနစ်ဖွံ့ဖြိုးရေးစီမံကိန်းကမြန်မာနိုင်ငံကတောင်သူတွေစိုက်ပျိုးစီးပွားလုပ်ငန်းအတွက်လက်ထွေအသုံးချနိုင်တဲ့အကြံပြုချက်တွေကိုလေ့လာတင်ပြခဲ့ပါတယ်။တံပိုးအမြင့်တင်နိုင်တဲ့မွေးမြူရည်စိုက်ပျိုးရေးထုတ်ကုန်တွေကိုလက်ရှိဈေးကွက်ပေါ်မှာတိစောက်ဖို့နဲ့ဂျင်းစနွင်းတို့လိုရိုးရာထုတ်ကုန်တွေကိုကျန်းမာရေးအတွက်အသုံးပြုနိုင်ဖို့ဆက်ပြီးစုံစမ်းလေ့လာတင်တဲ့အကြံပြုချက်တွေကို Feed the Future အဖွဲ့ကလေ့လာသုံးသပ်တင်ပြခဲ့တာပါ။ဈေးကွက်မြှုပ်မှန်းချက်ကိုဖြည့်ဆည်းပေးနိုင်တဲ့ထုတ်ကုန်ရေးသွေးမြင့်တင်တဲ့နည်းလမ်းတွေမျိုးစင်းနဲ့ရေးသွေးအမခက်ကျဲစနစ်တွေကိုတိုးမြင့်ပေးနိုင်တဲ့အခွင့်အလမ်းတွေစတဲ့ကနအပေါင်းစုံအတွက်အကြံပြုချက်တွေကိုလည်းဒီအဖွဲ့ကပဲထုတ်ပြန်တဲ့စင်ကစားမှာဖော်ပြထားပါလေ။ American အစိုးရအဖွဲ့အစည်းတော်များများရဲ့ကွန်ပျူတာတွေနဲ့ hacker တွေထုတ်ဖောက်ဝင်ရောက်ခဲ့ကြတာမှာအစိုးရအင်တာနက်ကွန်ရက်တွေလည်းထုတ်ဖောက်ခံရတယ်လို့ American အစိုးရကဗိုလ်ထုတ်နေကပြောပါလေ။ရုရှားအတွက်လုပ်ပေးနေတယ်လို့ယူဆတဲ့ hacker တွေက American ဗန်ဒိုင်းဝန်ကြီးဌာနနဲ့စီးပွားကူးသန်းရောင်းဝယ်ရေးဌာနရဲ့ email သွားလာတွေကိုစောင့်ကြည့်နေတယ်လို့ Reuters သတင်းတရက်ကဒီသတင်းပတ်အစောပိုင်းတုန်းကဖော်ပြခဲ့ပါလေ။အခုထိတော့အပေါ်ရသတင်းချက်လက်တွေလောက်ပဲရယူသွားနိုင်တယ်လို့ယူဆကြောင်းပြောဆိုခဲ့တဲ့သူတွေကိုကိုကပြည် Writer သတင်းကဖော်ပြခဲ့ပါတယ်ခင်ဗျဒီဇင်ဘာ18ရက်ကြာတာရင်းညာထိတန်းရသတင်းတွေကိုပြောပြခဲ့တာပါ VOA American Season တွေကိုည9နာရီကနေ10နာရီအထိပြောပြခဲ့တာကဒီလောက်ပါပဲအားလုံး COVID-19 ဖေးကကင်းဝေးနိုင်ကြပါစေနားဆင်တဲ့အတွက်အထူးကျေးဇူးပါကျွန်တော်ဝင်းမြတ်ပါခင်ဗျ
This program has come to you from the Voice of America, Washington.